ဒီလိုတရားဓမ္မတွေဟိုတိလာပေးရတိုင်းပေးရတိုင်းအမြဲတမ်းတတိယရတဲ့အကြောင်းလေးတစ်ခုရှိတယ်အရင်တုန်းကလည်းပြောဥပါတယ်မြတ်စွာဘုရားတတ်တော်တင်ရှားရှိစဉ်တုန်းကလည်းပဲတရားဓမ္မတွေကိုတိလာပေးရတဲ့အခါမှာမြတ်စွာဘုရားကနေရှိကနေတပိုက်ဆိုပေးပြီးတော့တရားဓမ္မတွေကလိုက်ဆိုနေတုန်းမြတ်စွာဘုရားတမဘဝင်စားပြီးတော့နေလိုက်တယ်အဲ့ဒီအကြောင်းအရာလေးကိုစာပေတဲ့မှာစပြီးတော့ဖတ်ရလိုက်ကြတဲ့ကဘုရားကိုအဲ့ဒါလေးအကြောင်းလည်းပဲပို့ပြီးတော့ကြည်ညိုတဲ့စိတ်ဖြစ်တယ်။ဒီလောက်တူတောင်းတဲ့အချိန်ပိုင်းလေးတွေ့မှတောင်းမှစိတ်ကိုငြိမ်းချမ်းတဲ့တမန်ပတ်ဝင်စားပြီးတော့နေလေးရှိတယ်။အဲ့တော့မြတ်စွာဘုရားဆိုတော့မောဟလလုံးကင်းသွားပြီဆိုတော့တတိလို့နေတဲ့အချိန်ဆိုတာမရှိတော့ပါဘူး။ဒါပေမဲ့တတိနဲ့နေတဲ့အချိန်မှာများသောအဖြစ်တော့ပဝန်ကျင်လောကီအာယုန်ဒီအာယုန်ပြုတ်တော့နေရသေးတာပဲနော်အဲ့တော့တတိရှိတဲ့အတွက်ကြောင့်လောဘဒေါသမောဟမာနဣဒ္ဓမစ္ဆေယအစရှိတဲ့ကိရိတာကတော့ဖြစ်မှာမဟုတ်ပါဘူးတတိရှိနေတဲ့အတွက်ကြောင့်သို့တော်လည်းပဲဟိုလောကီအာယုန်ကိုအာယုန်ပြုတ်ရတာဘာပြောပြောနည်းနည်းတော့ပင်မန်းသေးတာပဲနော်အဲ့တော့မြတ်စွာဘုရားကတော့လုံးဝကိရိတာကင်းစင်တော်မူတဲ့အတွက်ကြောင့်ကိလေသာကြောင့်ပင်မနှောနေမှုတော့ဖြစ်မှာမဟုတ်ပါဘူးဖြစ်เสียမှာရှိပါဘူးတတောင်းမှငြိမ်းချမ်းတဲ့ဓမ္မဘတ်တစ်ခုကိုဝင်စားပြီးတော့နေလေးရှိတယ်အဲ့တော့အာယုံမှန်သမျှဟာစိတ်ကိုတိတ်ပင်မန်းစေပါတယ်ဘယ်လိုအာယုံဖြစ်ဖြစ်စိတ်ကိုပင်မန်းစေတာကြီးပဲတရားအမြတ်ဝါနံပါတ်ရဲ့အမေရိကန်တရားကြီးတယောက်ကလည်းပြောတယ် Everything that crosses the mindwears and tears the mind စိတ်ထဲမှာဖြတ်သွားတဲ့အရာမှန်သမျှဟာတဲ့စိတ်ကိုပင်ပန်းသွားနေစေတယ်သူတို့လုံးတဲ့ wear and tear ဆိုတာကတော့ပုံပဲ့သွားတယ်ဆိုတဲ့အဓိပ္ပာယ်ပါနေတယ်နွတ်နေစေတယ်ဆိုတဲ့အဓိပ္ပာယ်ဒီ human ဆိုရင်လည်းရတာပါပဲနော်အဲ့တော့ lucky အာယုန်ဒီပြည့်ညက်အာယုန်ဒီမှန်သမျှဟာတော်တော်ပင်ပန်းပါတယ်အဲ့တော့မနေတက်လို့ရှိရင်အချိန်ပြည့်ပင်ပန်းစရာကြီးပဲကြုံနေရမှာပဲအမတန်နေတာမှအဲ့တော့အဲ့လိုဘုရားနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဖတ်ရှုရတဲ့အခါမှာမှတ်သားပြီးတော့ဘုရားကိုကြည်ညိုတာနဲ့ပဲရသလောက်အချိန်လေးမှာနော်၄-၅စက္ကန့်ပဲဖြစ်ဖြစ်တတိယတိုင်းတတိယတိုင်းတတိလေးနဲ့နေမယ်ဆိုတဲ့စိတ်ကိုကိုကိုကိုအဲ့လိုမှားထားလိုက်တာပေါ့နော်ကိုကိုကိုဂရီပေးတဲ့သဘောလည်းပါပါတယ်မှားထားတယ်ဂရီပေးထားလိုက်တယ်ဒီနေ့အဖြစ်ဆိုရင်လည်းစောက်တည်ထားတယ်လို့ပြောရင်လည်းပဲရပါတယ်နော်အခုတီလာယူတဲ့ခါမှာဓမ္မရိယာမိလို့ဆိုသလိုပေါ့နော်စောက်တည်ပါဤလို့ပြောသလိုပဲကိုကိုကိုလည်းပဲတတိယတိုင်းတတိယတိုင်းပစ္စုပန်တည့်တည့်လေးတီးပြီးတော့မှတ်ပြီးတော့နေပါမယ်လို့ဒီလိုလဲစောက်တည်ထားရင်ရတာပါပဲနော်တီလာတိတ်ခါဖို့တခုတော့မဟုတ်ပါဘူးဒါကကိုကိုကိုဂတိပေးတဲ့သဘောလည်းပါတယ်တီလာယူတဲ့ခါဆရာသမားများထံမှာတီလာယူကြတာများတာဆိုတော့ဆရာသမားကိုဂတိပေးတဲ့သဘောလည်းပါပါတယ်နော်အဲ့တော့ဟိုဆရာသမားကိုဂရုပေးခြင်းအပြင်လည်းပဲမိမိဆရာသမားကိုချစ်ခင်ကြည်ညိုလေးစားယုံကြည်အားထားတဲ့အတွက်ကြောင့်လည်းပဲဒီပေးထားတဲ့ဂရုကိုပို့ပြီးတော့လေးလေးဆဆကျင့်သုံးဖို့ရာဟိုစိတ်အားပို့ပြီးတော့တက်လာတာပေါ့နော်သို့တော့ကိုကိုကိုလည်းပဲဂရုပေးဖို့လိုပါတယ်တတိယတိုင်းတတိယတိုင်းမိမိလည်းလျော့ပေါ့ပေါ့တနာမနေဘူးဘယ်ချိန်ဘယ်ခါဘယ်နေရာမှာဖြစ်ဖြစ်မောဟနဲ့နေတယ်ဆိုတာကောင်းကိုမကောင်းတတိယနေတာဟာအကောင်းဆုံးပဲဆိုတာကိုသဘောပေါက်ပြီးတော့နေရာမရွေးအချိန်မရွေးအလုပ်မရွေးရသလောက်တတိကပ်ဖို့ဆိုတာနော်တရားတော်ဝန်ခံပါကြလို့အားထုတ်ကြတဲ့ဒကာဒကမတွေတော်တော်ပဲမရပါနဲ့ရံကုန်ရောက်တန်းရောက်တန်းတွေ့ရတာဒါလည်းဝန်တာစရာတစ်ခုပဲအင်မတန်အလုပ်များတဲ့ကြားတွေကရအောင်ချင်းယူပြီးတော့မနဲ့စောစောအရာထာမင်းနာတက်မင်းနာတက်တာတွေကိုလည်းပဲတတိနဲ့လှုပ်လှုပ်ပြီးတော့တချို့နိုင်ဘယ်လောက်တရားထိုင်နေတဲ့အင်မတန်အလုပ်များကြတာဟုတ်နော်တချို့ဒီထက်ပိုအချိန်ပေးနေတဲ့လူကြတော့တနာကြီးလောက်တရားထိုင်နေတဲ့ဘယ်လိုကြားရတာအင်မတန်ဝန်တာစရာကောင်းတာပဲဒီကြားတော့မှဒီနေ့တအားလုံးတွားရင်လိုင်းရင်လှုပ်ရင်ကန်ရင်တတိယတိုင်းတတိယတိုင်းရုံမှဖြစ်ဖြစ်အိမ်မှဖြစ်ဖြစ်ကားစီတွားရင်ပဲဖြစ်ဖြစ်ယထာစီတွားရင်ပဲဖြစ်ဖြစ်တတိနဲ့တည်ပြီးတော့ရှုမှတ်ပြီးတော့တချို့နေကြတယ်ဆိုတာကိုတွေ့တဲ့အခါမှာပြန်ပြောပြကြလို့အင်မတန်ဝန်တာအားရရှိပါတယ်ဒါကြီးတယောက်ဆိုသူကမြို့ပယထားနဲ့ရုံကိုသွားရတာလေ။အဲတော့ယထားပေါ်ရောက်တဲ့ဆိုတော့နဲ့သူနေရာလေးတနေရာယူပြီးတော့ထိုင်ပြီးသူကသူတရားလေးမှတ်ပြီးတော့သွားတော့တာ။နောက်တခါကြီးတယောက်ကတော့သူကဆေးခန်းမှာဆေးတောက်ကူရတာ။သူအိမ်ကကားနဲ့မောင်းပြီးတော့သွားရင်ရပါတယ်တဲ့သူ့အိမ်မှာကားရှိပါတယ်။ဒ ဒါပေမဲ့အင်းရကားနဲ့မောင်းနေလမ်းပေါ်မှာဂယုဆက်ရတာရှောင်းရတင်းရတယ်များလွန်းလို့စိတ်ကတမာတိတိတ်မကောင်းဘူးတဲ့ဒါနဲ့သူကအဆင်ပြေတဲ့ဘတ်စကားတစ်စီးနဲ့သူသွားမဲ့နေရာကဘတ်စကားကြီးကြီးမှန်လုံကားကြီးတွေနဲ့သွားလို့ရတယ်လို့ဆိုတာဘူးအဲ့ဒီကားနဲ့ပဲသူကသွားတယ်ကားပေါ်ရောက်တယ်ဆိုရင်သူ့နေရာမှာသူထိုင်ပြီးတရားရှိမှပြီးတော့သွားရတာပဲဆင်းရမဲ့နေရာကြမှာပဲဆင်းပြီးတော့သူအလုပ်ရှိတဲ့နေရာကိုလည်းပဲခြေလမ်းလေးတွေတိပြီးတော့မှတ်ပြီးတော့သွားတယ်စေခံရောက်တဲ့ခါလည်းပဲလူနာတွေကိုကြည့်ရှုတာစမ်းသပ်တာပြောတာဆိုတာကိုတက်နေတဲ့လောက်တတိလေးနဲ့တိပြီးတော့တတိကပ်ပြီးတော့လုတ်ပါတယ်တဲ့အဲ့တော့လုတ်တယ်မလုတ်ဘူးဆိုတာလဲသူ့ကိုအကဲခတ်ကြည့်ရင်တော့တော်တော်လေးတိတာတယ်အဲ့လိုတနေ့တာလုံးရလောက်တတိကပ်ပြီးတော့နေတဲ့သူဟာကြည်လင်အေးချမ်းတယ်နူးညံ့တဲ့သဘောလည်းရှိတယ်ဟမ်အဲ့တော့မျက်နှာကိုကြည့်ရင်လည်းတိတာတယ်ပြောတာဆိုတာကိုကြည့်ရင်လည်းပဲတိတာပါလေအဲ့တော့ဘုရားကိုကြည်ညိုတယ်ဆိုရင်မြတ်စွာဘုရားဒီစက္ကန့်ပိုင်းလေးတောင်မှချက်ချင်းတမဘဝင်စားပြီးတော့နေတယ်ဆိုတာကိုနှီးယူပြီးတော့မိမိကိုယ်တိုင်ကတော့အဲ့လောက်မြမြန်စင်စင်တမဘဝင်စားဖို့ဆိုတာမဖြစ်နိုင်ပါဘူးတို့တော့တတိပဋ္ဌာန်တရားလေးနဲ့တော့နေမယ်ဆိုရင်ဖြစ်နိုင်ပါတယ်အဲ့တော့ဘုရားကိုကြည်ညိုရင်တရားနဲ့ပူဇော်မှာဒီနေ့ဂျုံတုံးပြောမယ်လို့စိတ်ကူးပြီးတော့မှတ်ထားတာလေးရှိပါတယ်လောကကြီးမှာအပြောဆုံးသူဟာဘယ်သူလဲအဲ့လိုမေးကောမေးဘယ်လိုများဖြေကြမလဲအမြင်မြင်ဖြေလို့ရပါတယ်နော်ကိုယ်စိတ်ကူးနဲ့ကိုယ်မြင်မြင်ဖြေလို့ရတယ်အဲ့တော့ဒီပုံပုံပြောခြင်းနဲ့အပြောဆုံးသူဆိုတာဘယ်လိုလဲဆိုတော့ The happiest man is he who brings forth the highest and the best in him အပြောဆုံးလူဆိုတာကိုယ်မှာရှိတဲ့ကောင်းတဲ့အရေးချင်းတွေကိုအမြင့်မားဆုံးအကောင်းဆုံးဖြစ်အောင်ထုတ်ဖော်လိုက်တဲ့သူဟာအပြည့်ဆုံးသူပဲတဲ့။အတိတ်ပဲမြို့မြောက်ကောက်လို့ရတယ်နော်။အဲ့တော့လူတွေမှာအရေးချင်းတွေအများကြီးရှိပါတယ်။ဇာဝနေရေးအတွက်အလုပ်ကံနေလုပ်နေတာလည်းပဲအရေးချင်းတစ်ခုပါပဲနော်။တခါကြီးဆိုရင်ဉာဏ်ရတွေ့လို့တယ်။အစာဥတွေဆောက်တယ်။ဒါကို့အတွက်ဇာဝနေရေးအတွက်လည်းထောက်ပံ့ဖြစ်တယ်။အများနေထိုင်ဖို့အဆင်ပြေတဲ့အစာဥတစ်ခုလည်းပဲဖြစ်လာတဲ့အတွက်ကြောင့်တမျိုးတော့ဝန်တာစီယာဂျင်းနာစီယာပါပဲနော်ဘာမှမလုပ်ပဲနဲ့ထိုင်နေတဲ့လူကပျော်တဲ့လူမဖြစ်နိုင်ဘူးနော်ဘာအလုပ်မှမလုပ်ပဲနဲ့ထိုင်စားတဲ့လူသူ့ဟာသူမိဘကပစ္စည်းဥစ္စာတွေအများကြီးအမွေပေးခဲ့လို့တစ်ကက်လုံးထိုင်စားလို့မကုန်ဘူးဆိုအောင်တော့ဘာမှမလုပ်ပဲနဲ့ထိုင်စားနေရင်တော့အပျော်ဆုံးလူမဖြစ်နိုင်ဘူးနော်လူဟာလောကကံရမှာဂျင်းနတ်တာကိုယ်မှရှိတဲ့အရေးချင်းတွေကိုထုတ်ရမှာတုံးရမှာဒါမှဂျင်းနတ်မှုရတာနော်ဒီအချင်းကိုတုံးရင်းနဲ့ပဲစာဝန်ကြီးတို့လည်းထောက်ပံ့ဖြစ်တယ်ပဝန်ကျင်လောကဝင်လည်းပဲတနည်းအားဖြင့်အကျိုးပြုရတယ်။ဆရာဝန်ဆိုလည်းလိုပဲသူ့ရဲ့ဉာဏ်ပညာရည်ချင်းနဲ့စေပညာတွေအများကြီးသင်ပြီးတော့သူ့စာဝန်တွေအတွက်လည်းပဲအလုပ်လုပ်ရင်းနဲ့ရှားတယ်လို့ယောဂဖြစ်တဲ့လူတွေလည်းပဲတက်တာရချမ်းသာရရအောင်ယောဂပျောက်ကင်းအောင်ကုသပေးရတဲ့အတွက်ကြောင့်အများကျိုးကိုလည်းပဲဆောင်ရွက်ပေးသားဖြစ်သွားပြန်တယ်နော်။ထို့သူပဲကျောင်းဆရာတွေတက္ကသိုလ်ဆရာတွေလည်းဒီလိုပါပဲနော်။ကိုယ့်ရည်ချင်းနဲ့ပညာတွေအများကြီးတက်အောင်သင်ရတယ်ပညာတက်လာတဲ့ခါမှာသူများကိုတခါပညာပေးရတယ်ကို့မှာလည်းပဲစာဝနေရတဲ့ထောက်ပံ့ဖြစ်ပြီးတော့အများလည်းပညာရတဲ့အတွက်ကြောင့်အများကျိုးလည်းဆောင်ရွက်ရလို့အင်တန်ကျိုးများပါလေအင်တန်ကောင်းပါလေတခြားတခြားအလုပ်ကံတွေလည်းဒီလိုပါပဲသို့တော့ဒီအလုပ်တွေကတော့စာဝနေရလောကီရေးကိစ္စတွေဖြစ်တဲ့အတွက်ကြောင့်လူမှရှိတဲ့အရေးချင်းတွေထဲမှာအကောင်းဆုံးအရေးချင်းလို့တော့ပြောလို့မရသေးဘူးဟောလူမှရှိတဲ့အကောင်းဆုံးအရေးချင်းဟာတဲ့တဲ့ပြောရင်တော့တရားပဲနော်တရားကိုသိနိုင်တဲ့အသိဉာဏ်အဲ့ဒါဟာလူမှရှိတဲ့အမြင့်မားဆုံးအမြင့်မြတ်ဆုံးအကောင်းဆုံးအရေးချင်းပဲဖြစ်တယ်နော်အဲ့တော့လောကီရေးကိစ္စတွေနဲ့ပတ်သက်ပြီးတော့လောကီဆောင်ရွက်ကြလို့အောင်မြင်နေကြတဲ့လူတွေကြီးပွားနေကြတဲ့လူတွေအများကြီးရှိပါတယ်ဒီဒီကဒကာကြီးဆိုလည်းပဲကိုယ့်အလောက်ကန်နဲ့ကိုယ့်အတိုင်းတာနဲ့ကိုတော့အောင်မြင်တဲ့သူကြီးပွားတဲ့သူပါပဲနော်သို့တော့ဒီအောင်မြင်မှုကြီးပွားမှုဟာစိတ်ရဲ့ကြီးငြိမ်အေးချမ်းမှုကိုအပြည့်အဝတော့မပေးနိုင်ဘူး။ကိုယ်စိတ်ရဲ့မြင့်မြတ်မှုကိုအပြည့်အဝတော့မပေးနိုင်ဘူး။နည်းနည်းတော့ပေးနိုင်တယ်နော်။ကိုကစေတနာမှန်မှန်လေးနဲ့ကောင်းကောင်းမွန်လေးဖြစ်တော့လုပ်ပေးလိုက်မယ်ဆိုရင်ကိုယ်စိတ်ရဲ့မြင့်မြတ်မှုကိုနည်းနည်းတော့အထောက်အကူဖြစ်တယ်။မဆရာဝန်ဆိုလည်းပဲလူနာယောဂပြောက်အောင်ဆိုတော့စေတနာလေးနဲ့မေတ္တာလေးနဲ့တေချာကုပေးလိုက်လို့ရှိရင်သူ့စိတ်ထားလည်းပဲမေတ္တာကရုဏာပါတဲ့အတွက်ကြောင့်မြင့်မြတ်တဲ့သဘောရှိပါတယ်နော်။ကျောင်းဆရာဆရာမဆိုလည်းဒီလိုပါပဲ။ဟောငါတပည့်လေးတွေတိပါစေတတ်ပါစေလေးမပါစေပညာတတ်တွေဖြစ်ပြီးတော့ကြီးပွားပါစေအောင်မြင်ပါစေဆိုတဲ့မေတ္တာလေးနဲ့သင်ပေးလိုက်မယ်ဆိုရင်မြင့်မြတ်တဲ့စိတ်ဖြစ်ပါတယ်နော်တခြားမပြောနဲ့အယောင်းဝယ်တွေလောက်တဲ့လူတောင်းမှ ကုပစ္စည်းလေးကိုကောင်းကောင်းမွန်လေးလောက်ထားပြောငါပစ္စည်းသုံးသွားရတူဟာအရှင်ပြေသွားပါစေအတုံးတက်ပါစေဟမ်ကိုကြစိတ်လည်းပဲတိတ်မများပဲနဲ့ထိုက်တန်တဲ့တန်မှုကိုပေးရပြီးတော့ပစ္စည်းကောင်းကောင်းသုံးရပါစေဒီလိုစေတနာထားပြီးလုပ်လိုက်မယ်ဆိုရင်ဒါမြင့်မြတ်တဲ့စိတ်ဖြစ်သွားတာပဲနော်အဲ့တော့ဘယ်လိုအလုပ်မျိုးကိုပဲဖြစ်ဖြစ်ကိုကမြင့်မြတ်တဲ့သဘောထားနဲ့လုပ်သွားမယ်ဆိုရင်မြင့်မြတ်တဲ့စိတ်ဓာတ်တွေကဖြစ်လာတာပါပဲထောက်ပံ့ဖြစ်တာကြီးပါပဲနော်တို့တော့လေလူမှာဒီစာဝနေရေးအတွက်လူယုံကံယုံနေမကဘူးအပျော်ပါးနဲ့ပတ်သက်ပြီးတော့ခံစားယုံနေမကဘူးနော်လူမှာသဘာဝနှစ်ပိုင်းရှိတယ်တကယ်ပြောရင်တော့တိရိစ္ဆာန်သဘာဝနဲ့လူသဘာဝဆိုတော့နှစ်ပိုင်းရှိပါတယ်ရုပ်တရက်တိရိစ္ဆာန်သဘာဝလို့ပြောလိုက်ရင်တော့ခံရတာတော်တော်ခက်သွားမှာပဲမတရားလောဘကြီးတာတိရိစ္ဆာန်သဘာဝပဲနော်တော့စားခြင်းတောက်ခြင်းနဲ့လူခြင်းနဲ့သုံးခြင်းနဲ့ဒါလေးကိုတတိလေးနဲ့ညံလေးနဲ့ချင့်ချင်းပြီးတော့ထိမ့်သိမ့်လိုက်မယ်ဆိုရင်လူကျင်တာလည်းရမယ်ထိမ့်သိမ့်မှုလည်းရှိမှာနော်အဲ့ဒါဆိုရင်တော့လူသဘာဝဖြစ်လာပြီထိမ့်သိမ့်မှုမရှိရင်တော့တိစ္ဆာအစ်စ်ပဲဖြစ်သွားမှာနော်အဲ့တော့ကိုကတခုခုကိုလူချင်းလို့ရှာဖွေရတဲ့ခါမှာကိုဖို့သူ့ဖို့မျက်မျက်တတ်တာထည့်ပြီးတော့စဉ်းစားတတ်တဲ့ကိုချင်းစာတရားဟာလူသဘာဝအဲ့ဒီကိုချင်းစာတရားမပါဘဲနဲ့လောဘကြီးကြီးနဲ့ငါဖို့ကြီးပဲရရင်ပြီးရောသူများဘယ်လိုပဲထိခတ်ထိခတ်အေးမကြီးဘူးနာရကိမဆိုင်ဘူးဆိုရင်လူခန္ဓာကိုပုံသဏ္ဍာန်အတွင်းရှိပေမဲ့လူလူစကားပြောပေမဲ့လူစိတ်မရှိဘူးလို့ပြောတော့မှာပဲနော်အဲ့တော့ကိုချင်းစာတရားဟာလူတဘာဝမြင့်မြတ်တဲ့တဘာဝဖြစ်တယ်နော်မေတ္တာကရုဏာဟာလူတဘာဝမြင့်မြတ်တဲ့တဘာဝဖြစ်တယ်ဒါလည်းလူရဲ့ရည်ချင်းတစ်မျိုးလည်းဖြစ်တယ်နော်လူရဲ့ပင်ကိုစိတ်ဓာတ်တွေမှာပါဝင်ပြီးသားအဲ့တော့လူမှကြည့်မယ်ဆိုရင်စန့်ကျင်ဘက်တွေအများကြီးတွဲနေတာနော်တကူကောင်းဆန်တဲ့စိတ်လည်းပဲလူမှရှိတာပဲနော်မထင်းသိရင်တကူကောင်းဆန်တာပဲနော်ဒါကူပဲဟိုမိဘဆရာသမားများတွင်တင်ဆုံးမမှုကိုနာခံပြီးတော့ကိုယ့်ဟာကိုယ်လည်းပဲကိုညာလေးနဲ့ချင့်ချင်သုံးသပ်ပြီးတော့ဩငါအကျိုးလဲရှိအောင်သူတစ်ပါးအကျိုးလဲရှိအောင်နော်ငါတကူကောင်းဆန်ဆန်ကြီးမလုပ်ပါဘူးမျက်မျက်တရလေးလုပ်လိုက်မယ်ဆိုပြီးတော့ဆင်ကျင်လိုက်လို့ရှိရင်လူပိတာတဲ့စိတ်ထားဖြစ်သွားပြီနော်မေတ္တာကရုဏာဆိုတာလည်းပဲဒီလိုပဲလူသဘာဝပဲနော်ကိုယ့်ချင်းအင်းတော်ဝန်တာတဲ့တိတ်တဘောကြရတယ်နော်မေတ္တာဆိုတာလူတိုင်းလိုအပ်တဲ့အရာပဲဘယ်တော့ပဲအသက်ကြီးသွားကြီးသွားမေတ္တာမလိုတော့ဘူးဆိုတဲ့သူကမရှိဘူးအဲ့တော့ကိုယ့်ကိုတန့်ရှင်းရှင်စင်ကြယ်တဲ့မေတ္တာနဲ့ပြောဆိုဆက်ဆံတာကိုလိုချင်တယ်လို့သူတစ်ပါးကိုပြောတဲ့ခါမှလည်းပဲတန့်တန့်ရှင်းရှင်းစင်စင်ကြယ်ကြယ်မေတ္တာလေးနဲ့ပြောမယ်စိတ်ချမ်းသာအောင်ပြောမယ်သူ့စိတ်ထိခဲ့တော့မပြောဘူးသူ့အကျိုးရှိအောင်ပြောမယ်ကျိုးစီးပွားထိခဲ့အောင်မပြောဘူးဒီလိုသဘောထားလေးထားလိုက်တယ်ဆိုရင်ကိုပဲအင်တန်မြင့်မြတ်တဲ့စိတ်ထားတွေဖြစ်လာပြီ။ဒါလည်းလူသဘာဝပဲ။လူအရေးချင်းပဲ။ထို့တူပဲသတိတမာတိဆိုတာလည်းပဲလူသဘာဝပဲ။လူတွေမှာပင်ကိုယ်ကရှိပြီးသားပဲ။လက်ကျင့်ပြုစုပြုထောင်ပေးလို့ရှိရင်ပို့ပြီးတော့အားကောင်းလာနိုင်တာပဲ။ဒါသတိတမာတိပို့ပြီးတော့အားကောင်းလာလေလေစိတ်ထားအကြည်လင်အေးချမ်းလာလေလေအသိဉာဏ်ပို့ပြီးတော့ရှင်းလာလေလေဒီအသိဉာဏ်ပို့ရှင်းလေလေဘယ်ဟာကောင်းတယ်ဘယ်ဟာမကောင်းဘူးဆိုတာပို့ပြီးတော့သိလေလေဒီလိုဖြစ်လာတာနော်။ကိုယ်ပဲဉာဏ်နဲ့သိလာတာပဲ။တော်ဒီတရားဟာအဲ့ဒါအားရစရာမတန်ကောင်းတာနော်ဒီဖုံးဖုံးတို့လည်းငငယ်လုံးကဘာမှမသိပါဘူးမိဘအတိုင်းဝိုင်းကလည်းဘာသာရေးနဲ့ပတ်သက်ပြီးတော့ဘာမှတိတိကျကျတွင်တင်ဆုံးမမှုမရှိခဲ့ဘူးတို့ကိုယ်တိုင်လည်းမသိပါဘူးအပေါ်ရန်လောက်သိတာဒါပေမဲ့ဒီလိုတဖြည်းဖြည်းကြီးလာရင်ကနေစာပေပရိယတ်တိတိနည်းနည်းပါးဖတ်ရှင်တရားဘက်ကိုနည်းနည်းလေးဝါနာပါလာတဲ့ခါကျတော့ကိုယ်လုံနိုင်တဲ့လောက်နည်းနည်းနည်းနည်းပဲလုပ်တာဒီနေ့ကို10မိနစ်15မိနစ်မိနစ်20ဒီလိုနည်းနည်းလေးလှုပ်ကြည့်ရင်လည်းကိုပဲစိတ်ကတမျိုးကြည်လင်အေးချမ်းလာတယ်နော်အရင်လိုအပျော်ပါလည်းသိမမဲ့တော့ဘူးမကောင်းမှုအကုသို့လည်းပဲလှုပ်ချင်စိတ်ကတဖြည်းဖြည်းဖြည်းဖြည်းနည်းသွားတယ်ပါသွားတယ်စိတ်ကြည်လင်အေးချမ်းလာတယ်ပို့ပြီးတော့နည်းနည်းလာတယ်ကိုသိချင်လာတယ်ပို့ပြီးတော့နည်းနည်းလာတယ်ကိုသိရလေလေစိတ်ထဲမှာပျော်လေလေဖြစ်လာတယ်နော်ဒီလိုတော့ပဲအဲ့ဒီတုန်းကတော့အနိစ္စဒုက္ခအနတ္တဆိုတော့လည်းမသိပါဘူးယုတ်တရားနန္တရားဆိုတာလည်းပဲမသိဘူးပฏิစ္စသမုပ္ပါဒ်တို့ပဋ္ဌာန်းဒေသနာတော်လို့ဆိုတာကတော့ကြားတော်မကြားဘူးသေးတဲ့ရွယ်ပါနော်အမတန်ငယ်သေးတဲ့ရွယ်ဒါပေမဲ့ကိုကကိုတက်နေတဲ့လောက်အချိန်ပေးပြီးတော့ခဏလေးဖြည်းဖြည်းထိုင်ပြီးတော့အသက်ရှူတာလေးကိုသတိကပြီးတော့တေချာအာရပါရအသက်ရှူသတိကဝင်လာတာအကုန်လုံးအစအဆုံးသိတယ်ထွက်သွားတာအကုန်လုံးအစအဆုံးသိတယ်ဒီလိုသိတာလေးတစ်ခုကိုပဲလုပ်နေတာနော်ထွက်သည့်ဝင်သည့်ပါပဲတကယ်တော့ဟမ်ထွက်လေအစအဆုံးသိတယ်ဝင်လေအစအဆုံးသိတယ်အဲ့ဒီသိတာတစ်ခုကိုတေချာစူးစစိုက်လုပ်ကြည့်တဲ့အခါမှာကိုပဲစိတ်ကတော်တော်တည်ငြိမ်အေးချမ်းလာတာကိုကိုယ့်ဟာကိုခံစားရဟမ် ်ကိုယ့်ကိုခံစားရတော့ဒီတည်ငြိမ်အေးချမ်းမှုကိုသိတဲ့ဘောကြရတာနော်ဒီတည်ငြိမ်အေးချမ်းမှုတွေမှာမြင့်မြတ်မှုသဘောဆိုတာလဲပါနေတယ်ဆိုတာတွေ့ရတယ်အပျော်ပါးတွေခံစားပြီးတော့ပျော်တဲ့သဘောတွေမှာမြင့်မြတ်တဲ့သဘောမပါဘူးပျော်တော့ပျော်တယ်ဒါပေမဲ့အပျော်ပါးခံစားတာမဟုတ်ပဲねဒီကိုယ်ခန္ဓာမှာဖြစ်နေတဲ့ထွက်လေဝင်လေလေးကိုပဲကိုယ်တတိလေးနဲ့ကိုယ့်အကူကပ်ပြီးတော့တိပြီးတော့နေရတဲ့အချိန်မှာဘာမှမတွေးဘဲနဲ့နေရတဲ့အချိန်မှာကြည်လင်အေးချမ်းပြီးတော့တန့်ရှင်းပြီးတော့မြင့်မြတ်နေတယ်ဆိုတာကိုတွေ့ရအဲ့လိုတန့်ရှင်းနေတာမြင့်မြတ်နေတာကိုလည်းပဲအင်ပလန်သဘောကျနော်အဲ့တော့ဘယ်လိုတွေးမိလဲဆိုတော့ဩတရားထုတ်တယ်ဆိုတာဟာလူတဘာဝပဲလူမှာအေးချမ်းမှုကိုနှစ်သက်တဲ့တဘာဝလည်းပဲရှိတယ်ဆိုတာကိုသိရနော်အပြောပါကိုနှစ်သက်တဲ့စိတ်လည်းရှိတယ်လို့အေးချမ်းမှုတည်ငြိမ်မှုလည်းပဲနှစ်သက်တဲ့စိတ်ရှိတယ်နော်မြင့်မြတ်တဲ့စိတ်ထားလေးနဲ့တဲ့အသိဉာဏ်တွေကိုလည်းပဲနှစ်သက်တဲ့စိတ်ကလူမှရှိတယ်ဓာတုတဘာဝပဲနော်အဲ့လိုကိုယ်တဘာဝထဲမှာရှိနေတဲ့အကောင်းဆုံးအရာတွေကိုအတတ်နေဆုံးထွက်ပေါ်လာအောင်ကိုယ့်ဟာကိုယ်ကြင်ကြံအားထုတ်ရတာစိတ်ကျဉ်းနှံ့မှုအရာဆုံးပဲနော်အဲ့တော့အဲ့လိုတရားအားထုတ်လို့တည်ငြိမ်မှုအေးချမ်းမှုရလေလေအသိဉာဏ်တွေနည်းနည်းလာလေလေပျော်လေလေဖြစ်လာတာပဲနော်ဘယ်လိုလဲဆိုတော့ तू ကအကောင်းဆုံးပဲကိုအကောင်းဆုံးဖြစ်တဲ့တရားကိုအစင့်အမြင့်ဆုံးဖြစ်အောင်အားထုတ်နိုင်လေလေပို့ပြီးတော့ပျော်လေလေဖြစ်မှာပဲ When you are peaceful happy joyous နော် peaceful ဆိုတာငြိမ်းချမ်းတာနော်ဒီစကားလုံးလေးကိုကြားရတာကိုကအမှန်တန်အေးချမ်းပါတယ်နော်ဒီပုံပုံခန့်ငယ်ငယ်တုန်းကနေတဲ့အဲ့ဒီကမ္မထမ်းကျောင်းလေးငငယ်လေးပါဆယ်ပေပတ်လည်လောက်ရှိတယ်အဲ့ဒီကျောင်းလေးမှာထိုင်နေကြနေရာနဲ့မျက်နှာရှင်းဆိုင်တက်တက်မှာနိုင်ရာမှာ peace ဆိုပြီးတော့ရေးထားတာနော်အင်္ဂလိပ်လို peace လို့ရေးထားပြီးတော့ပါဠိလိုကြတော့ kanti လို့ရေးထားလိုက်တာနော်တာရဲ့နငရဲ့တောက်ဝံဘူးရဲ့ဆင့်ပြီးတော့လုံကြီးတင်တင်ထားတာနော်တန်တိတန်တိဆိုတာငြင်းချမ်းခြင်းလို့အဓိပ္ပာယ်ပေါက်တယ်နော်အဲ့တော့နိဗ္ဗာန်ချမ်းသာကိုလည်းပဲတန်တိဒုက္ခလို့ဒီလိုပြောကြတယ်နော်ငြင်းချမ်းခြင်းချမ်းသာလို့ဒီလိုပြောတာနော်အဲ့တော့ဒီစာလုံးလေးကိုပုံမရေးထားတာတခြားမဟုတ်ဘူးဒီတန်တိဆိုတဲ့စကားလုံးလေးကိုမြင်လိုက်လို့ဒီစကားလုံးလေးရဲ့အဓိပ္ပာယ်ကိုအာယုံပြုမိလိုက်တဲ့ဆိုရင်ကိုပဲစိတ်ကချက်ချင်းနည်းနည်းတော့ငြင်းချမ်းသွားတယ်နော်ကိုကိုကိုပြန်တတိပေးတယ်လို့ပဲနော်ဒါကြောင့်တရားတော်များဆိုတာနော်ဟိုတကယ်ထိထိရောက်ကြင်ကြံအားထုတ်ရင်တော့အင်မတန်ငြင်းချမ်းမှာအေကံပဲနော်ဒါပေမဲ့အဲ့ဒီတန်တီးဆိုတဲ့စကားလုံးလေးကိုမြင်ရရင်ကိုယ်စိတ်နဲ့ဖတ်လိုက်တာပေါ့နော်စိတ်နဲ့ဖတ်လိုက်ရရင်တို့မဟုတ်တရားတော်ကပြောလို့နားမှာကြားလိုက်ရရင်လည်းပဲကြားရရင်နဲ့ငြင်းချမ်းတယ်နော်ဘလောက်ကောင်းလဲဆိုတော့အဲ့ဒါစဉ်းစားကြည့်ဖို့ရနော်ဒါကြောင့်တုဒဝဒေနပိဟိဥပတမေစိတ်တံပတိတတိလို့ပြောထားတာရှိတယ်နော်ဒီငိမ့်ချမှုဆိုတဲ့ဥပတမဆိုတာလည်းငိမ့်အေးခြင်းကိုပြောတာပဲနော်ကိလေသာတွေငိမ့်အေးသွားတာကိုပြောတာနိဗ္ဗာန်ကိုပြောတာပဲတူတူပဲတန်တိနဲ့ဥပတမနဲ့ဟာတဘောတဘာဝချင်းဟာတူတူပဲနော်အဲ့တော့အဲ့ဒီငိမ့်ချခြင်းဆိုတာကိုတဲ့ကြားယုံမြတ်နဲ့စိတ်ကကြည်လင်ပါတယ်တဲ့နော်ပတိတတိဆိုတာကြည်လင်သွားတာကိုပြောတာနော်အဲ့တော့ကိုယ်စိတ်ထဲမှာကြည်လင်မှုအေးချမ်းမှုရှိနေမယ်ပျော်ရွှင်မှုလည်းရှိနေမယ်နော်ရှင်လန်းမှုရှိနေမယ် and doing what you love to do ကိုယ်နှစ်သက်တာတန်ဖိုးထားတာချစ်တာကိုလုပ်နေရမယ်ဆိုရင်တဲ့ you are successful တဲ့ဟာအောင်မြင်တဲ့သူဖြစ်တယ်နော်အဲ့တော့အောင်မြင်မှုကိုဘာနဲ့တိုင်းတာမလဲများသောအားဖြင့်တော့ပစ္စည်းဘလောက်များများရှာနေတယ်လဲယာတုဘလောက်ကြီးတယ်လဲဒါနဲ့ပဲတိုင်းတာကြတာနော်အဲ့တော့ပစ္စည်းမရှာနိုင်တော့တဲ့ခါပဲနဲ့နေမလဲ။ယာတုမရှိတော့တဲ့ခါပဲနဲ့နေမလဲ။ကိုဘွားကိုအောင်မြင်တဲ့သူလို့စိတ်ထဲမှာတကယ်ပြိပိဝါခံစားလို့ရနိုင်အောင်မလား။ဘယ်လိုမှမရနိုင်တော့ဘူးနော်။အဲ့တော့ငကိုတဲကပစ္စည်းကိုအထင်ကြီးလုံးတဲ့သူယာတုကိုအထင်ကြီးလုံးတဲ့သူဟာဒီပစ္စည်းကြောင့်ယာတုကြောင့်သူ့မှာမန္တိမာနတွေဖြစ်ပြီးတော့သူ့ကိုယ်သူငါတဲဟုတ်ပါလားဆိုပြီးတော့အထင်ကြီးနေမယ်ဘဝင်မြင့်နေမယ်နော်။သူတဘောက်မှာမောမောမမတင်စည်းတဲ့သဘောထားမျိုးနဲ့ပြောဆိုဆက်ဆံနေမယ်အဲ့ဒီအချိန်မှလည်းပဲ तू ကတကယ်တော့စိတ်ချမ်းသာမှုရမယ် तू မဟုတ်ဘူးနော်ပစ္စည်းကြောင့်မာနဖြစ်တယ်ယာတုကြောင့်မာနဖြစ်တယ်မာနဖြစ်နေရင်အင်တန်ပူလောင်ဆင်းရဲတယ်နော်မချမ်းသာနိုင်ဘူးနော်ဒီနေ့လောကဓာတ်တရားဆိုတာပြောလို့ရတာမဟုတ်ဘူးနော်ဒီနေ့အဲ့ဒီပစ္စည်းဥစ္စာတွေဆုံးမသွားတဲ့ခါမှာဒီနေ့အဲ့ဒီယာတုကနေအနာယူရလိုက်ရတဲ့အခါမျိုးပဲဆိုပါဦးတော့နော် तू ဘယ်လိုနေမလဲနော်အဲ့တော့တိတဲ့သူတစ်ယောက်မှအများကြီးရှိပါတယ်ဒကာကြီးတို့ဒကာမကြီးတို့ထင်မှလည်းပဲကိုယ်နဲ့တိတဲ့မိတ်ဆွေတွေ ဆွေမျိုးတွေထဲမှာလည်းကြည့်မယ်ဆိုရင်ရှားကြည့်မယ်ဆိုရင်တွေ့နိုင်ပါတယ်เนาะအရင်တုန်းကအင်တန်ယာတူးကြီးလို့ကိုယ့်ကိုယ်ကိုအင်တန်ဟိုအစွမ်းစားရှိတဲ့လူဆိုပြီးတော့ဟန်ကြီးကြီးမန်ကြီးကြီးနဲ့တော်တော်တတ်တိကောင်းတယ်လို့ထင်ရတဲ့လူတချို့ဟာเนาะအလုံးလောက်မဆိုလိုပါဘူးလူတချို့ဟာเนาะယာတူးမရှိရတဲ့ခါမှာအင်တန်အားငယ်ပြီးတော့အများကြီးစိတ်ဆင်းရဲသွားတာတွေ့ရတယ်เนาะစိတ်ဓာတ်ကျသွားတယ် depression ဖြစ်တယ်အဲ့ဒီစိတ်ဓာတ်ကျပြီးတော့ depression ဆိုတဲ့ယောဂါတွေပါတွေဖြစ်လာတဲ့အတွက်ကြောင့်ကျန်းမာရေးတွေပါတွေပါထိခိုက်ကုန်တာတွေအများကြီးတွေ့ရပါတယ်နော်အဲ့တော့အဲ့ဒီလူဟာပစ္စည်းကြောင့်မောက်မာတဲ့သူဟာပစ္စည်းရှိတော့မှလည်းပဲမချမ်းသာသလိုယာတုကြောင့်ယာတုကြောင့်မောက်မာတဲ့သူဟာယာတုရှိတော့မှလည်းပဲသူမချမ်းသာသလိုအဲ့ဒီပစ္စည်းနဲ့ယာတုမရှိတဲ့ခါမှလည်းပဲသူအမတန်ဆင်းရဲရပါတယ်နော်ရှိနေတော့မှတောင်းမှတစ်ချိန်ချိန်မှအများဒီပစ္စည်းတွေဒီယာတုတွေငါဆုံးရှုံးသွားလို့ရှိရင်ဘယ်လိုများနေမလဲလို့တွေးကြည့်ရင်တွေးရမှာမဟုတ်တော့အဲ့တော့တချို့ကတော့စိတ်ချရအောင်ဆိုပြီးတော့များများရအောင်ရှာကြတာပဲအဲ့တော့ဘာဖြစ်ဖြစ်เนาะပစ္စည်းဥစ္စာဆိုတာစိတ်ရဲ့ကြည်လင်အေးချမ်းမှုကိုအပြည့်အဝဘယ်နည်းနဲ့မှမပေးနိုင်ပါဘူးเนาะဇာဝတ်နေရေးအတွက်မလုံမဖြစ်လို့မရှာမဖြစ်လို့ရှာရတယ်နောင်ရေးအတွက်ဆိုပြီးတော့အမျော်မြင်နဲ့စူးစမ်းရတယ်ဒါတွေကတော့အလုံးလှုပ်သိမ့်လှုပ်ထိုက်တဲ့ကိစ္စပါပဲခန္ဓာရှိလို့ခန္ဓာဝင်ကိုထပ်နေရတာပါเนาะသို့တော့စိတ်တကယ်အေးချမ်းမှုရဖို့ကတော့သူတို့အားကိုလို့တော့မဖြစ်ဘူးပစ္စည်းဥစ္စာဆိုတာစာဝတ်နေရေးမြပဲဒီခန္ဓာတည်တံ့ရုံမြပဲစိတ်အေးချမ်းမှုအတွက်ကတော့ဝိပဿနာတရားကိုတကယ်ထိတိရောက်အားထုတ်မှပဲဖြစ်မှာအဲ့တော့ကို့မှာစိတ်မှငြိမ်းချမ်းမှုလည်းရှိနေတယ်ရွှေရှင်မှုလည်းရှိတယ်ရှင်လန်းမှုလည်းရှိတယ်ကိုအင်မတန်နှစ်သက်မြတ်နိုးတဲ့တရားဘာဝနာအလုပ်ကိုအားထုတ်ပြီးတော့လည်းနေရတယ်ဆိုရင်သင်ဟာအောင်မြင်တဲ့သူဖြစ်ပါတယ်နော်တခြားစာဝတ်နေရတော့အသင့်အသင့်ရှိရင်လုံလောက်ပါပဲThere is no true success without peace of mind. စိတ်ရဲ့ငြိမ်းချမ်းမှုမရှိဘဲနဲ့စိတ်မှန်တဲ့အောင်မြင်မှုဆိုတာမရှိပါဘူး။ဒါတော့ဒါကိုသိချာရှင်းရှင်းလင်းလင်းသဘောပေါက်စေချင်တာနော်။စိတ်ရဲ့ငြိမ်းချမ်းမှုမရှိဘဲနဲ့စိတ်မှန်တဲ့အောင်မြင်မှုဆိုတာမရှိပါဘူးနော်။ True success လို့သုံးထားတယ်နော်။အဲ့ဒါတည့်အရေးကြီးတယ်နော်ရိုးရိုး success လို့မတော့ဘူးရိုးရိုး success လို့တော့ရင်အောင်မြင်မှုလို့တာမအဖြစ်ပြောမှာနော်အခုတော့စစ်မှန်တဲ့မှန်ကန်တဲ့အောင်မြင်မှုလို့ဒီလိုထည့်အတွက်ကြောင့်နော်တချို့ကတော့ပြောမှာငါပညာရည်သင်တာဘွဲလုံးနေတော့အများကြီးရပြီငါပါရဂူဘွဲတွေရပြီငါအလုပ်လုပ်နေတဲ့ယာတုတွေကဘလောက်ကြီးပါလဲငါမှတလားတလားဝင်ဝင်ဝင်တွေကတိမ်ပေါင်းဘလောက်ဝင်ဝင်ရှိနေပါလဲငါအင်မတန်အောင်မြင်တဲ့လူပဲငါမှအိမ်ရှိတယ်ကားရှိတယ်နော်ဒီလိုတိုင်းတာမှာပဲနော်ဒါဟုတ်တော့ဟုတ်ပါတယ်နော်လောကီအမြင်နဲ့ကြည့်မယ်ဆိုရင်တော့ဒါအောင်မြင်မှုတစ်ခုပါပဲဒါပေမဲ့ဉာဏ်ကြီးကြီးနဲ့လောကုတ္တရာအမြင်နဲ့ကြည့်မယ်ဆိုရင်တော့ဒါဟာစိတ်မှန်တဲ့အောင်မြင်မှုမဟုတ်ပါဘူးစိတ်မချရဘူးနော်အဲ A successful man possesses great spiritual understanding spiritual ဆိုတာနန္တရားနဲ့ပတ်သက်တဲ့အရာကိုပြောတာနော်ကြည့်ရပြောရင်တော့တရားပါပဲနော်အဲတော့မြင့်မြတ်တဲ့လေးနဲ့တဲ့မှန်ကန်တဲ့တရားနော်အဲ့ဒါ spiritual လို့ခေါ်တာပဲနော်အဲတော့အဲ့ဒီတရားကိုသိတာကို understanding လို့ခေါ်တာနော်အဲတော့ spiritual understanding ဆိုတာလေးနဲ့တဲ့မြင့်မြတ်တဲ့မှန်ကန်တဲ့တရားတဲ့နော် great လို့တောင်ထည့်တယ် great ဆိုတာကြီးကျယ်တော့မြင့်မြတ်တော့လို့အဓိပ္ပာယ်ရှိတယ်နော်အဲတော့ဝိပဿနာဉာဏ်မဉာဏ်ဖွဉာဏ်ဆိုတာဟာအင်မတန်ကြီးကျယ်တယ်အင်မတန်လေးနဲ့တဲ့အင်မတန်မြင့်မြတ်ပါတယ်လောကီအသိဉာဏ်ဘဟုတ္တတွေလောကီပညာအတွေးခေါ်တွေ philosophy တွေကဘလောက်ပဲနည်းနည်းတဲ့ပြောပြောနော်ဝိပဿနာဉာဏ်အရာမှာပထမဉာဏ်ဖြစ်တဲ့နာမရူပပြိစေတဉာဏ်ကိုတောင်းမှလေးနဲ့မှုမြင့်မြတ်မှုမှာဘလို့မှမမှီဘူးဘလို့မှတိုင်းတာလို့မရအောင်နော်လောကီအတွေ့အကြုံဆိုတာအတွေ့အသက်ပဲများပါတယ်စကားလုံးတွေနဲ့ပဲအလုပ်တွေရှုပ်ပြီးတော့အချိန်တွေကုန်သွားတယ်အဲ့ဒီလောကီအတွေ့အကြုံတွေကိုဘလောက်ပဲဖတ်ဖတ်တကယ်စိတ်ရဲ့အေးချမ်းမှုကိုမရနိုင်ဘူးတကယ်အမှန်ကိုမသိနိုင်ဘူးတကယ်လေးနဲ့တက်သူမဖြစ်နိုင်ဘူးတကယ်မြင့်မြတ်တက်သူမဖြစ်နိုင်ဘူးနော်အဲ့ဒီအတွေ့အကြုံယူဆတွေအမျိုးမျိုးပฏิဝက္ခဖြစ်ပြော်ပဲတောင်းတယောက်ဟိုစစ်ဖြစ်တဲ့စင်တောင်တောင်းရောက်သွားကြတာတွေကိုအများကြီးတွေ့ရပါတယ်နော်အဲ့တော့လောကီညာဟာလေးနဲ့တဲ့ငင်းမြတ်တဲ့ညာလို့မပြောနိုင်ဘူးနော်သူ့ညာနဲ့သူတော့တချို့အတွေကအတုံးလို့တော့ဖြစ်ပါတယ်အတုံးပြည့်ုံလောက်ပါပဲရှိပါတယ်နော်အဲ့တော့ a successful man နော်အောင်မြင်တဲ့သူဟာတဲ့နော် possesses great spiritual understanding ငင်းမြတ်တဲ့လေးနဲ့တဲ့ကြီးမားတဲ့အသိဉာဏ်ရှိတယ်နော်အဲ့တော့ဒီလေးနဲ့တဲ့ငင်းမြတ်တဲ့အသိဉာဏ်မရှိဘဲနဲ့အောင်မြင်တဲ့သူမဖြစ်နိုင်ဘူးလို့ဆိုလိုတာပဲနော် တော့အသိဉာဏ်ပူပြီးတော့လေးနဲ့လေးလေးပူပြီးတော့မြင့်မြတ်လေးလေးပူပြီးတော့အောင်မြင်လေးလို့ပြောလို့ရတယ်ပူပြီးတော့လည်းစိတ်ချမ်းသာလေးလေးဘဝကလည်းပဲကျဉ်းနှံ့မှုပိုရလေးလေးဖြစ်နေတယ်နော်အဲ့ဒီအတွင်းမှာအဲ့ဒီအသိဉာဏ်ရှိမှသာစိတ်ဓာတ်ခိုင်မာတဲ့သူရင့်ကျက်တဲ့သူဖြစ်နေတယ်အဲ့ဒီအတွင်းမှာအသိဉာဏ်ရှိတဲ့သူဟာသူကုသိုလ်ကံအကျိုးပေးကြောင်းပစ္စည်းဥစ္စာတွေချီးကျင်လည်းရှိမှာနော်ရှိလည်းပဲဒီပစ္စည်းဥစ္စာနဲ့ပတ်သက်ပြီးတော့သူ့မှာမမနာကြီးကြီးကြီးမဖြစ်ဘူးအသိဉာဏ်မရှိတဲ့လူဟာပစ္စည်းလေးနည်းနည်းရှိလာတာနဲ့မနာကြီးလာတယ်နော်ထို့တူပဲသူဘဝပဲအခြေအနေရသူ့အလောက်ကင်မှာသူယာထုကြီးတဲ့လူဖြစ်ခြင်းလည်းဖြစ်မယ်နော်ဒါပေမဲ့အသိဉာဏ်ရှိတဲ့အတွက်ကြောင့်ဒီယာထုကိုမှီပြီးတော့မောက်မာတဲ့စိတ်မာနစိတ်မဖြစ်ဘူးယာထုကိုမှီပြီးတော့သူတစ်ပါးကိုအနိုင်ကျင့်တာလို့ဒုက္ခပေးတာလို့သူမလုပ်ဘူးနော်ဒီယာထုကိုအကြောင်းပြပြီးတော့ပဲတက်နေတဲ့လောက်အများအကျိုးရှိအောင်တော့လုပ်ပေးမှာပဲနော်အဲ့တော့ဉာဏ်ရှိတဲ့လူဟာပစ္စည်းရှိပေမဲ့လည်းပဲဒီပစ္စည်းကြောင့်ကောင်းတာကိုပဲသူဆက်လုပ်တယ်နော်ပို့ပြီးတော့ကောင်းတာကိုလုပ်နိုင်တယ်နော်ဉာဏ်ရှိတဲ့လူဖို့ဆိုရင်အဉာဏ်ရှိတဲ့လူဟာယာထုရှိရင်ဒီယာထုကိုမှီပြီးတော့ကောင်းတာတွေကိုအများကြီးသူလုပ်နိုင်တယ်အများကျိုးကိုအများကြီးဆောင်ရွက်နိုင်တယ်နော်အဲ့လိုမဟုတ်ပဲနဲ့ဒိဋ္ဌိနဲ့မြင့်မြတ်တဲ့အသိဉာဏ်နဲ့စိတ်ထားမှရှိတဲ့သူဟာပစ္စည်းရှိလေလေအကုသိုလ်များလေလေဖြစ်လာတာပဲနော်ယာတုကြီးလေလေမကောင်းမှုကိုပို့ပြီးတော့လှုပ်လေလေဖြစ်လာတာပဲနော်မတရားတာတွေပို့ပြီးလှုပ်လေလေဖြစ်လာတာပဲအဲ့တော့သူ့အတွက်ကမကောင်းမှုအကုသိုလ်ကိုလှုပ်ထားတဲ့အတွက်ကြောင့်စိတ်မှာကြည်လင်မှုအေးချမ်းမှုဆိုတော့မဖြစ်နိုင်ဘူးကုတ်ကုဆာအနောင်ဒဆိုတာဖြစ်ကိုဖြစ်ရတယ်နော်အဲ့တော့တချို့လူတွေအဲ့ဒါနည်းနည်းအရွယ်ကောင်းတုံးဆိုပါတော့ဗောလေနော်ယာတို့ကြီးတုံးမှာမတင်တော်တာတွေအများကြီးလုတ်ခဲ့ပြီးတော့နောက်အသက်ကြီးတဲ့ခါကျမှနောင်တအကြီးကျယ်ရပြီးတော့ပူတော်နေကြတာတွေလည်းပဲတွေ့ရတယ်နော်ဒကာကြီးတယောက်ဆိုလာမေးတယ်ရှင်ဗျားတဲ့ဒီလိုလှောက်ထားတဲ့အကုသိုလ်တွေပျောက်သွားအောင်ဘယ်လိုလုပ်ရမလဲတဲ့အခုမှ तू ကစဉ်းစားတတ်လာလို့ကြောက်တတ်လာပြီနော်ကြောက်တတ်လာတော့ तू မေးတယ်ပျောက်သွားအောင်ဘယ်လိုလုပ်ရမလဲအဲ့တော့အမှန်တမ်းပဲသူ့ကိုပြောရတယ်ဒကာကြီးပြုထားတဲ့အကုသိုလ်ကတော့အကျိုးပေးချိန်တိုင်းပေးဦးမှာပဲနော်ပြောက်သွားအောင်တော့တခြားနည်းနဲ့လုပ်လို့မရဘူးရတဲ့နည်းတော့ဒီနည်းပဲရှိတယ်အနည်းဆုံးသောတာပတ္တိမေရမယ်ဆိုရင်တော့အပယ်လေးပါးလာလောက်တဲ့အကုသိုလ်ကတော့အကျိုးမပေးတော့ပါဘူးနော်ဒါပေမဲ့ဟိုဘဝဖြစ်လာရင်တော့အကုသိုလ်အကျိုးပေးခွင့်ဟာရှိနေသေးတာပဲနော်မြတ်စွာဘုရားတောင်းမှခាយကဒုက္ခတော့ခံရသေးတာနော်သိစင်းရမှုတော့မရှိပေမဲ့ကိုစင်းရမှုတော့ဖြစ်သေးတယ်အကုသိုလ်ကတော့အကျိုးပေးသေးတာပဲနော်အဲ့တော့အပယ်လေးပါးလားလောက်တဲ့အကုသိုလ်ကတော့သောတာပတ္တိမေလောက်နဲ့ပဲဓာတ်နိုင်ပါပြီလို့အဲ့တော့ကိုပြုတ်ခဲ့တဲ့အကုသိုလ်ကိုဟိုနောင်တရလို့တကယ်ကောင်းတာလုပ်ခြင်းနဲ့ဆိုရင်တော့တရားကိုတကယ်ထိတိရောက်ဖြစ်အောင်အထုတ်ပါတော့ရှားနေမရှိဘူးနော် When you have attainedPeace of mind, your mind will automatically reject every thought and every mental reaction which is not beneficial to your welfare. ဒီစကားလေးကရိုးရိုးလေးနဲ့အမတန်နည်းနည်းတယ်အမတန်တင်းမွေးတယ်နော်။တင့်မှာစိတ်ရဲ့ငြိမ်းချမ်းမှုရပြီဆိုရင်တဲ့နော်။ဒီစိတ်ရဲ့ငြိမ်းချမ်းမှုကလည်းတခြားနည်းနဲ့မရဘူးနော်။အပြောပါနဲ့ပဲလုံနီးနဲ့မှမရနိုင်ဘူးဒီဝိပဿနာတရားနဲ့မှပဲရနိုင်တာနော်အဲ့တော့တင့်မှာစိတ်ရဲ့ငြိမ်းချမ်းမှုကိုရပြီဆိုရင်တင့်စိတ်ကအလိုလျောက်ပဲမတင့်တော်တဲ့အတွေးနော်မတင့်တော်တဲ့စိတ်ကူးတွေကိုသူ့အတူပယ်လိုက်လိမ့်မယ်တဲ့နော်အဲ့တော့တတိထားပြီးတော့ကိုယ့်ဟာကိုကြည့်ပါတရားထုတ်တဲ့လူဆိုရင်ဒါကိုယ်တိုင်သိနေတဲ့ကိစ္စပါနော်တရားထုတ်လို့စိတ်ကြည်လင်အေးချမ်းမှုတော်တော်လေးရှိလာတဲ့ခါမှာဒီစိတ်ကြည်လင်အေးချမ်းမှုလေးကိုအပြတ်မခံခြင်းဘူးအပြတ်မခံခြင်းဘူးနော်အကြောင်းတစ်ခုခုကြောင့်တတိမေ့လျော့လို့နော်တခြားကိစ္စတစ်ခုခုအစဉ်ပြေတဲ့ကိစ္စတစ်ခုကိုကြားရလို့မြင်ရလို့စိတ်မှာပူလောင်သွားတယ်လှုပ်ရှားသွားတယ်စိတ်ဆိုးသွားတယ်ဒေါသဖြစ်တယ်ဖြစ်အောင်တော့နော်အေးချမ်းမှုကိုတတိချာချာသိထားတဲ့သူနော်ခံစားရတဲ့သူဟာသူအဲ့ဒီပူလောင်မှုတွေမှာတရှိမနေဘူးကိုယ်လောင်မန်းကိုချက်ချင်းတိလိုက်ပြီးတော့တောက်သူချက်ချင်းပယ်လို့ရတယ်နော်အဲ့တော့တတိနဲ့ကြည့်တဲ့အခါမှာနော်တတိမရှိတဲ့လူညာမရှိတဲ့လူဟာကိစ္စတစ်ခုခုဖြစ်လာတဲ့အခါမှာစိတ်ဆိုးရပြီဆိုရင် तू ဘာလောက်တတ်တယ်လဲဆိုတော့ဘယ်သူမကောင်းလို့နော်ဟိုလူကဘယ်လိုပြောလို့ဒီလူကဘယ်လိုပြောလို့ तू များမကောင်းလို့ဆိုတာကိုတွေးတွေးပြီးတော့အပြစ်ဖို့လာအဲ့ဒီအပြစ်ဖို့နေရင်ဒီတွေးကိုတွေးနေရတော့မှသူစိတ်ကဘယ်နဲ့နေမလဲ ပို့ပြီးတော့ပူလောက်မှာပဲနော်အစင်မပြေမှုတစ်ခုရှိလာတဲ့ခါမှာသူတို့ဘာအပြစ်ကိုရှာပြီးတော့တွေးလေလေစိတ်ကပို့ပြီးတော့ဒေါသဖြစ်လေလေနော်တော့တရားကိုသိရလူကြတော့သူလွန်တာငါလွန်တာခဏထားဦးနော်ဘယ်သူလွန်တယ်လဲဘယ်သူမှားလဲဆိုတာတော့နောက်မှအေးအေးဆေးဆေးစဉ်းစားတာပေါ့နော်လောလောဆယ်မှာဘာဖြစ်လဲဆိုတော့လောလောဆယ်မှာငါစိတ်တူနေတော့ငါပင်ပန်းနေပြီနော်စိတ်မှာငြင်းချမ်းမှုမရှိတော့ဘူးအော်ဒီလိုငင်းချမ်းမှုမရှိတာကြီးကအင်တန်ခန်းခက်တယ်အင်တန်ဆင်းရဲတယ်အထူးသဖြင့်ယောဂတစ်ခုခုရှိတဲ့လူနှလုံးယောဂတို့တွေ့တွေ့ယောဂတို့ရှိတဲ့လူဆိုရင်တော့ဒါအင်တန်ကြောက်စရာကောင်းတာပဲနော်လုံးဝလက်ခံထားလို့မဖြစ်ဘူးနော်တူတာရှိလက်ခံထားရင်ကျမရေးပါထိခိုက်နေတဲ့အသက်တောင်ထိခိုက်သွားနိုင်တယ်နော်အဲ့တော့တတိရှိတဲ့လူဆိုရင်ပူတာနဲ့ချက်ချင်းသိတယ်သိပြီးရင်အဲ့ဒီတီးတဲ့တဲ့တတိထဲမှာကိုပဲဉာဏ်တဘောကပါနေတယ်နော်အခုလိုပြောတော့မှာတော့တခုံကြီးတခုံကြီးပြောတာအင်တန်ရှည်တယ်အင်တန်ကြားတယ်နော်တတိနဲ့ညံနဲ့အားကောင်းနေလို့ဆိုရင်ទីလိုက်လို့ပစ္စုပန်တက်တဲ့အဲ့ဒီစိတ်ကိုရှုမှတ်လိုက်တဲ့တပြန်နဲ့အဲ့ဒီရှုမှတ်မှုတည်းမှာပဲအမှန်ကိုသိမှုတဘောကလည်းအကုန်လုံးပါတယ်နော်ဒီစိတ်ရဲ့သဘာဝကိုသိတယ်ဒီစိတ်ရဲ့အနတ္တကိုသိတယ်ဒီစိတ်ကြောင့်ဖြစ်ပေါ်နေတဲ့ဒုက္ခကိုလည်းသိတယ်နော်သိပြီးတော့ဒီလိုသိသိချင်းပဲပျောက်သွားတာလေနော်ပျောက်သွားတဲ့အခါစိတ်ကပြန်ပြီးတော့ကြည်လင်အေးချမ်းသွားတယ်ငြိမ်းချမ်းသွားတယ်နော်ကမ္မအဖြစ်ဆိုရင်လူတွေကစိတ်ဆိုးစရာဒေါသတခုဖြစ်လာတဲ့ခါမှာငါစိတ်ဆိုးတယ်လို့ဒီလိုထင်တာပဲနော်ငါ့ကိုသူတို့ကစိတ်ဆိုးအောင်လုပ်တယ်လို့လည်းဒီလိုလက်တွေးချင်းတွေးတယ်နော်အဲ့တော့စဉ်းစားကြည့်နော်ငါစိတ်ဆိုးတယ်ဆိုရင်တော့မှငါစိတ်ကိုဒေါသကအနံ့ယူသွားပြီဆိုတဲ့အတိတ်ပဲမပေါ်ဘူးလားပေါ်နေပြီနော်အဲ့တော့ငါစိတ်ကိုဒေါသကအနံ့ယူသွားပြီဆိုရင်ငါဟာလွတ်လပ်တဲ့သူလားမဟုတ်တော့ဘူးနော်လွတ်လပ်တဲ့သူမဟုတ်တော့ဘူးငါစိတ်ကိုငါ့ကိုသူများကစိတ်ဆိုးအောင်လုပ်တာပါလို့အဲ့လိုတွေးရင်ရောငါ့ကိုသူများကစိတ်ဆိုးအောင်လုပ်လို့ရနေရင်ငါစိတ်ကိုသူများထင်တိုင်းချေလဲလို့ရနေပြီပေါ့နော်ငါစိတ်ကိုသူတစ်ပါးကထင်တိုင်းချေလဲလို့ရနေရင်ငါလွတ်လပ်တဲ့သူဟုတ်တလားမဟုတ်တော့နော်အဲ့တော့အဲ့လိုကြည့်ရင်ကိုယ်ကိလေသာကပဲကိုယ်ကိုလွှမ်းမိုးသည်ဖြစ်စေနော်သူတစ်ပါးကပဲကိုယ်ကိုဒေါသဖြစ်အောင်လုပ်သည်ဖြစ်စေနော်ဒေါသဖြစ်လာတဲ့သူဟာလွတ်လပ်တဲ့သူမဟုတ်တော့ဘူး။သူ့မှာလွတ်လပ်မှုမရှိဘူး။အဲ့တော့လူတိုင်းပဲပြောကြတယ်လွတ်လပ်မှုလိုချင်တယ်လွတ်လပ်မှုလိုချင်တယ်။ဘယ်လိုလွတ်လပ်မှုမျိုးကိုလိုချင်တာလဲ။လိုချင်တာတွေအကုန်လုံးစိတ်ထင်တိုင်းလုပ်နေရတာကိုလွတ်လပ်တယ်လို့ဆိုလိုတာလား။အဲ့ဒါကအင်မတန်ကလေးဆန်တဲ့မရင်ကျက်တဲ့ဉာဏ်ပညာမရှိတဲ့သူတွေရဲ့အထင်မှားမှုပဲ။ဟုတ်တတိရှိလူညာရှိလူတရားကိုသိတဲ့လူဆိုရင်တော့စိတ်ထဲမှာကိလေသာတစ်ခုခုဖြစ်ခွင့်ရနေတာဟာမလွတ်လပ်တာပဲဆိုတာကိုကိုယ်ပိုင်ဉာဏ်နဲ့သိနိုင်တယ်နော်လုံးဝတန်တရားမရှိတော့အောင်သိနိုင်တယ်ကိလေသာတွေဖြစ်ခွင့်မရတဲ့အခါမှာတတိသမားတွေကောင်းနေတဲ့အခါဝိပဿနာဉာဏ်ဖြစ်နေတဲ့အခါနော်အဲ့လိုအခါမှာစိတ်ကလွတ်လပ်ရေးချမ်းနေတယ်နော်အဲ့တော့ तू ကအဲ့ဒီငြင်းချမ်းမှုနဲ့မငြင်းချမ်းမှုကိုလည်းသိတယ်နော်လွတ်လပ်မှုနဲ့မလွတ်လပ်မှုကိုလည်းပဲတရားသိနေတယ်ဒါမလုတ်ဘူးတဲ့သူနားထောင်တက်တက်နဲ့တော့ဒါကိုသဘောပေါက်ဖို့မလွယ်ပါဘူးဟုတ်ဒီစကားရဲ့ဒီတရားရဲ့သိနေမှုကိုတရားမထုတ်ပဲနဲ့မသိနိုင်ဘူးဟုတ်တရားအထုတ်နေတဲ့သူမှသာကိုယ်စိတ်ကိုကိုပြန်ကြည့်လိုက်ရင်ချက်ချင်းသဘောပေါက်တယ်ဒါမှန်တယ်ဟုတ်အဲ့တော့ဘသူမှသည်ဖြစ်စေဘသူမှန်သည်ဖြစ်စေကိုယ်စိတ်ထက်မှာအဲ့လိုကြမ်းတမ်းတဲ့စိတ်အဖြစ်မခံဘူးဟုတ်ထုတ်တူပဲမာနဖြစ်တယ်ဆိုပါတော့နော် तू ကတာတယ်ငါကတာတယ် तू ကငါ့ကိုမလေးမစားပြောတယ်နော် तू ကတော့ငါ့အထင်မကြီးဘူးစသဖြင့်ဒီလိုအတွေးတွေပေါ်လာတဲ့ခါမှာဒီအတွေးဟာအင်မတန်ပင်ပန်းတယ်အင်မတန်ဆင်းရဲတာပဲစိတ်ကိုတက်တက်ကြည့်လိုက်ရင်ချက်ချင်းသိတာပဲအဲ့ဒီစိတ်ကိုတက်တက်ရှုမှတ်လို့ရပြီဆိုရင်ဒီစိတ်ကပျောက်သွားတာပဲအဲ့ပစ္စုပန်တက်တက်ရှုမှတ်နိုင်ဖို့ပဲလိုတယ်ဖြစ်လာတာကိုလည်းသိပြတော့ကိုယ့်ကိုယ်အပြစ်တင်ဖို့တော့မလိုပါဘူးနော်ဖြစ်เสียအကြောင်းရှိလို့တဘာဝမို့လို့ဖြစ်တာပဲပုဂ္ဂိုလ်တော်ကအတ္တမှာမဟုတ်ပဲဘူးအကြောင်းရှိသေးရင်ဖြစ်အောင်မှာပဲမာနဆိုတာဘယ်လောက်ထိအောင်ဖြစ်လဲဆိုရင်အထတ်မဲ့ရမှာပဲကုံတော့တာအနာဂံတောင်မာနရှိသေးတယ်အဲ့တော့အဲ့လိုမာနဖြစ်လာတဲ့ခါမှာနှိုင်းရှင်ပြီးတော့တွေးနေရတဲ့အချိန်ပင်မဆင်းရဲမှုပူလောင်မှုအများကြီးဖြစ်တယ်အေးဖြစ်တဲ့စိတ်ကိုသိချပြန်ကြည့်ရင်အခုနောက်တိုင်းပဲတွေ့ရမှာပဲနော်ဒီကိလေသာဖြစ်နေတဲ့အချိန်မှာငြင်းချမ်းမှုမရှိဘူးနော်ငင်းချမ်းမှုကိုသိထားတဲ့လူဟာသူ့မှာတိုင်းစရာလေးတခုရှိနေတယ်လို့ပဲနော်ငကိုတက်ကတရားလုံးဝအာမထုတ်ဘူးတဲ့သူ တရားရဲ့ငြိမ်းချမ်းမှုကိုမခံစားဘူးတဲ့သူဟာသူ့မှာတိုင်းတားစရာမရှိတဲ့အတွက်ကြောင့်မာနစိတ်ဖြစ်လာရင်အဲ့ဒီမာနကိုပိုးပြီးတော့အားပေးတဲ့အတွေ့အကြုံတွေတွေးတယ်နော်ငါအကြောင်းတနည်းသိမယ်ငါအကြောင်းပြလိုက်မယ်ငါသူ့တက်တာအောင်ဘယ်လိုလုပ်လိုက်မလဲအပြိုင်ဆိုင်ဝတ်လိုက်မယ်အပြိုင်ဆိုင်ကြွားလိုက်မယ်စားလိုက်မယ်တွားလိုက်မယ်နော်ဒီလိုစိတ်ကူးတွေအများကြီးတွေးတယ်နော်အဲ့လိုတွေးလေလေပိုးပင်မန်းလေလေပိုးစင်းစင်းလေစင်းရဲလေလေပြီးတော့မာနကသူ့ကိုဂုတ်ကိုခွစီးပြီးတော့လှုပ်ဟဲ့လှုပ်ဟဲ့သူများတက်တာအောင်လှုပ်ဟဲ့ကြွားဟဲ့ကြွားဟဲ့လို့အဲ့လိုဂုတ်ခွစီးပြီးတော့ကိုယ်ကိုနှင်တန်နဲ့အတင်းထိုးပေးလို့ကိုယ်မှာတခါတည်းအမောဆိုးနေတာတောင်မှမနာနိုင်ပဲနဲ့ပြင်းနေလွှားနေရတာကိုမသိဘူးကိုကိုငါလွတ်လွတ်လပ်ကြည်လုပ်နေတယ်လို့ထင်နေတယ်အမှန်တော့မာနကကိုကိုခွတ်စီးထားတာ तू မသိဘူး तू မလွတ်လပ်တာ तू မသိဘူးတရားထုတ်လို့လောဘဒေါသမောဟမာနဣတံမစ္စရိယဩဒိစ္စကောကုစဝိသိကိစ္စအထိနမိတ်တအစရှိတဲ့ဒီလိုကိလေသာတွေကင်းနေပြီးတော့အင်မတန်တန်ရှင်းကြည်လင်ငြိမ်းချမ်းတဲ့စိတ်ကလေးကိုခဏပဲဖြစ်ဖြစ်နော်ကျုံ့မှုထားတဲ့သူဟာသူ့မှာဒါတိုင်းတာစရာလေးတစ်ခုရှိနေပြီနော်တခြားကိလေသာစိတ်ဝင်တိုင်းဝင်တိုင်းကြည့်လိုက်လို့ရှိရင်သူတိထားတဲ့စင်ကြယ်တဲ့ငြိမ်းချမ်းတဲ့စိတ်ချမ်းသာမှုနဲ့ဘလောက်ကွာခြားနေလဲဆိုတာချက်ချင်းသိတယ်ချက်ချင်းသိတော့ဒါကိုလက်မခံကျင်တော့ဘူးမွေးမထားတော့နော်ဒီတိတဲ့တတိထဲမှာဉာဏ်ပညာလက်ပါနေတဲ့အတွက်ကြောင့်ပြစ္ဆုတ်ပံတက်တဲ့ရှိမှလိုက်တဲ့တပြိုင်တည်းပဲဖြစ်နေတဲ့ကိလေသာချက်ချင်းပဲရပ်သွားတယ်ဆက်ပြီးတော့ဖြစ်ခွင့်မရတော့ဘူးနော်ဖြစ်ကျော်မရှိတော့ဘူးပြန်ပြီးတော့ငြင်းချမ်းသွားတယ်နော်ဒါကြောင့်တဲ့မှာငြင်းချမ်းတဲ့စိတ်ရှိနေပြီဆိုရင်တဲ့နော်တနည်းလုံးတတိနဲ့တီးပြီးတော့မှတ်ပြီးတော့နေတယ်များသောအားဖြင့်ငြင်းချမ်းနေတယ်ဆိုရင်တခါတည်းဟာလောဘဒေါသမာနဣဒံမစ္စရိယဖြစ်လိုက်တယ်ဆိုဦးတော့တိတာနဲ့ဒါရှိလက်မခံဘူးချက်ချင်းပြန်ပယ်နိုင်တယ် A mind at peace is a mind that is free to conceive greatly ငြိမ်းချမ်းနေတဲ့စိတ်ဟာတဲ့နော်လွတ်လပ်နေတယ်နော်အဲ့ဒီလွတ်လပ်ပြီးတော့ငြိမ်းချမ်းနေတဲ့စိတ်ကအများကြီးသိနိုင်တယ်တဲ့အင်မတန်လေးနဲ့တာမြင့်မြတ်တာတွေကိုသိနိုင်တယ်နော် conceive greatly ဆိုတာလေးနဲ့တာမြင့်မြတ်တာတွေကိုအများကြီးသိနိုင်တယ်အဲ့တော့တကယ်လေးနဲ့တဲ့အသိဉာဏ်တကယ်မြင့်မြတ်တဲ့အသိဉာဏ်ကိုလိုချင်စိတ်ကိုငြိမ်းချမ်းအောင်ထားမှပဲဖြစ်မယ်မငြိမ်းချမ်းရင်စိတ်ကပင်ပန်းသွားတယ်အာကုန်သွားတယ်ကြည်လင်မှုမရှိတော့ဘူးစိတ်အားမရှိရင်တရားထုတ်လို့မရဘူးတော့တရားအားထုတ်တဲ့အလေးချင်များလူဆိုရင်ဒိဋ္ဌာကြည့်ရင်သိလိမ့်မယ်နော်စိတ်ဓာတ်မှာအင်အားတွေပြည့်နေမှခန္ဓာကိုယ်မှာလည်းပဲအင်အားတွေပြည့်နေမှတရားထိုင်ရတဲ့ကံမှာထိတိမိမိတခါလေစည်စည်ပန်ပိုင်ဘယ်လိုပြောမလဲတတိယတခါတစ်ဆက်တည်းကပ်ပြီးတော့နေလို့ရတယ်နော်ခန္ဓာမှာဖြစ်နေတဲ့ကုက္ကုကိုတတိနဲ့ကတ်ထားလို့ရှိရင်ထားတဲ့နေရာမှာစိတ်ကတေချာကိုနေတယ်နော်စိတ်ဓာတ်အင်အားနေနေမယ်ခန္ဓာကိုယ်မှာပင်ပန်းနွားနေနေမယ်ဆိုရင်ဟိုတရားတရားတော့ရှိပြီမယ်တရားထိုင်တဲ့ခါမှာတခါတလေသတိတမာတိသိမကောင်းတော့ဘူးဟမ်ဒါကြောင့်တရားကိုတကယ်ထိတိမိအားထုတ်ခြင်းတဲ့သူဟာစိတ်ကိုမပင်မအောင်မနှောနေအောင်ခန္ဓာကိုယ်လည်းပဲမပင်မအောင်မနှောနေအောင်စောင့်ရှောက်ထားဖို့လိုတယ်မဖြစ်စလောက်ကိစ္စနဲ့စိတ်ပင်မမှုမခံသင့်ဘူးမဖြစ်စလောက်ကိစ္စနဲ့ခန္ဓာကိုယ်ပင်မနှောနေအောင်မလုပ်သင့်ဘူးဟမ်မသွားသင့်တဲ့ခီးတွေကိုအပိုခီးတွေမသွားသင့်ဘူးမကြည့်တင့်တဲ့အပိုကိစ္စတွေမကြည့်တင့်ဘူးနော်အဲ့ဒါလိုပဲနားထောင်တယ်လို့ပဲမလို့အပ်တာတွေနားမထောင်တင့်ဘူးအပိုတွေမှန်သမျှကိုရှော့ရပါမယ်နော်အဲ့တော့တတိထားကြည့်ဒါလည်းတဘာဝပဲနော်ဒီပုံမို့လို့လဲငယ်တဲ့ကတရားနေလို့ပေါ့အထုတ်လာတဲ့ခါကျတော့ကိုယ့်ဟာကိုရွေးချယ်စစ်စစ်ပြီးတော့ဟိုရှော့တန်တာကိုရှော့လာတာကိုတတိထားမိတယ်ဥပမာပွင့်လန်းသပင်ဆိုရင်အင်မတန်နေသွားတယ်တက်တက်ပြောမှာစီငယ်ရွယ်တုန်းကရုပ်ရှင်တို့ဘာလို့ဆိုတာနည်းနည်းပါပါတော့ကြည်တာပဲနော်ဒါပေမဲ့ကျုံတိုင်းကျုံတိုင်းမကြည့်ဘူးအလကားရတိုင်းလည်းမကြည့်ဘူးတကယ်သင်္ကန်းစာယူတင်တယ်မှတ်သားတင်တယ်တကယ်ကောင်းတယ်ဆိုရင်တော့တွားကြည့်လိုက်တာပဲကြည့်ပဲတရားယူတင်တဲ့သင်္ကန်းစာလေးကိုယူလိုက်တာပဲနော်ဒီလိုရုပ်ရှင်တပွဲတွားကြည့်တယ်ဆိုပါတော့အခုခေတ်ဆိုရင်တော့ဗီဒီယိုတွေမတမ်းရပါတယ်နော်ဗီဒီယိုတစ်ခွေကြည့်တယ်ဆိုရင်အချိန်2နာရီလောက်တော့အနည်းဆုံးကုန်သွားတော့မှာနော်အညောင်းလဲမိနေတယ်ထိုင်းနေရတာနော်ပြီးတော့ဒီအာယုန်တွေကစိတ်ထဲကိုဝင်လာနေတော့စိတ်ကိုအာယုန်ကပင်မအောင်လုံနေတယ်နော်စိတ်လှုပ်ရှားမှုတွေအများကြီးဖြစ်တယ်ကြောက်စရာတွေလန့်စရာတွေလည်းအဲ့မှာပါခြင်းပါတတ်တယ်နော်လောဘဖြစ်စရာတွေလည်းပါတတ်တာပဲအဲ့တော့စိတ်ကိုအမှန်ပင်မအောင်လုံနေတာနော် တော့ဒီလိုအာယုံအမျိုးမျိုးရဲ့နှိမ့်ဆက်မှုကိုကိုကလက်သင်ခံနေလို့ရှိရင်စိတ်မှာငြိမ်းချမ်းမရှိတော့ဘူးစိတ်မှာငြိမ်းချမ်းမရှိရင်တကယ်လေးနဲ့တမ်းမြတ်တာကိုတိဖို့မလွယ်တော့ဘူးနော် We are taught all kinds of things and yet rarely taught to use our minds for the attainment of the one indispensable form of wealthpeace of mind ခုကလေးငယ်လေးတွေကိုကြောင်းနေတဲ့ရွယ်စဉ်ကြောင်းထားပြီเนาะခုနကပဲကလေးတွေကိုကြောင်းသွားပို့လိုက်ကြပြီเนาะအဲ့တော့ပညာသင်ပေးတယ်သူတို့တော့ကြရင်သူတို့ဆရာတော်အောင်ပြီးရင်တက်ကတူသွားရအောင်မယ်เนาะအစင်းမြင့်တဲ့ပညာတွေတင်ရအောင်မယ်เนาะအဲ့တော့မိဘတွေကသားသမီးတွေကိုအဲ့လိုစာဝတ်နေရင်းနဲ့ပတ်သက်ပြီးတော့အစင်းမြင့်မြင့်ပညာတက်စေခြင်းတယ်ပညာသင်ပေးတယ်သူတို့ကိုเนาะအဲ့တော့တို့ကိုအမျိုးမျိုးသင်ပေးတယ်တဲ့ we are taught all kinds of things တဲ့နော်ကျောင်းစာရည်လည်းသင်ပေးတယ်တခြားလှုပ်ရှားကင်စရာအမျိုးမျိုးကိုလည်းပဲတောင်းသင်ပေးတယ် and yet rarely taught to use our minds for the attainment of the one indispensable form of wealth နော်မရှိမဖြစ်တဲ့ဟိုဓနတစ်ခုသင်စားပြီးတော့ပြောလိုက်တယ်နော်မရှိမဖြစ်တဲ့ဓနတစ်ခုကိုရဖို့အရေးနဲ့ပတ်သက်ပြီးတော့ဘယ်လိုလုပ်ရမလဲဆိုတာကိုတော့သင်မပေးလိုက်ဘူးတဲ့အဲ့ဒီမရှိမဖြစ်တဲ့ဒနာဆိုတာဘာလဲဆိုတော့ peace of mind စိတ်ရဲ့ငြိမ်းချမ်းမှုစိတ်ရဲ့ငြိမ်းချမ်းမှုရအောင်ဘယ်လိုလုပ်ရမလဲဆိုတာကိုတော့သင်ပေးတာအမှန်တန်နည်းနေပါလေအဲ့တော့ဘယ်သူတွေသင်ပေးမှလဲအเจ้าမှာတော့သင်ပေးမှာမဟုတ်ဘူးနော်ဒါတို့တောင်မဟုတ်ဘူးလို့တို့ယူဆပါပဲနော်စာသင်เจ้าမှာအဲ့တော့မိဘတွေကိုယ်တိုင်ကကိုယ်ကိုယ်တိုင်တရားကိုကျွတ်ဆဆထိထိရောက်ကျင့်ကြံအားထုတ်ထားပြီးတော့ကိုယ်ကိုယ်တိုင်ကငြိမ်းချမ်းတဲ့စိတ်ကိုရထားတဲ့အခါမှာနော်ကိုယ်ကိုယ်တိုင်ကနေ့စဉ်တရားထုတ်ပြီးတော့စိတ်ငြိမ်းချမ်းအောင်နေတတ်တဲ့အခါမှာတဖြည်းဖြည်းတဖြည်းဖြည်းသာသမီတို့တင်ပေးမှရမယ်တနေ့လို့ရှိရင်လည်းပဲတရားရည်သားတို့ဘာလို့သွားတဲ့အခါမှာကိုယ်သာသမီလေးတွေကိုခေါ်သွားတဲ့အိမ်မှာလည်းပဲတရားထိုင်တဲ့ခါမှာဘလောက်ပဲငင်ငင်တော့လာသားတို့လာသမီးတို့လာဒီနေ့ခဏထိုင်အမေနဲ့တူတူတရားထိုင်အောင်အဖေနဲ့တူတူတရားထိုင်အောင်နော်ဘယ်လိုအားထုတ်ရမလဲဆိုတော့တို့အတင်ပေးလိုက်ဘာမှမခဲရင်ဘအခြေခံဆိုတာရိုးရိုးလေးပဲဒီဘုံဘုံလည်းငငယ်တုန်းကအခြေခံရိုးရိုးလေးကိုနှစ်တော်ကြာကြာလှုပ်လာတာပဲနော်တက်တာသလိုထိုင်ပြီးတော့အသက်ကိုအားရပါရရှူအားရပါရရှူတဲ့နေရာမှာတိုးပြီးတော့ဝင်လာတာကိုသတိကတ်ထားတိုးပြီးတော့ထွက်သွားတာကိုသတိကတ်ထားအဲ့ဒါကိုပဲရတဲ့လောက်ကြိုးစားပြီးလုပ်တော့သင်ပေးလိုက်ဒါလောက်နဲ့ကိုပဲစိတ်ကအတော်တန်တော့ငြင်းချမ်းမှုရနိုင်ပါလိမ့်မယ်။ဟမ်အဲ့တော့သူ့အယွယ်နဲ့သူထိုက်တန်တယ်လောက်စိတ်ကိုငြင်းချမ်းအောင်ထားနိုင်အောင်တရားအထုတ်ကိုနှီးလန်းပေးတင်တယ်။အင်္ဂလန်မှာတက္ကမကြီးတယောက်ရှိတယ်။သူ့အကြောင်းစာအုပ်လေးတုပ်ပို့လိုက်လို့ဖတ်ရတယ်။အဲ့ဒီဣဒ္ဓနာမတော်နည်းနည်းမေ့နေပါပြီ။ဘာခေါ်လဲမသိဘူး။အမရဝတီလို့ခေါ်လာဟုတ်တယ်။အင်္ဂလန်ကရိတ်တာရဲ့နာမည်ကအမရဝတီတဲ့နော်အမရဝတီဆိုတာကိုဗမာလိုအဓိပ္ပာယ်ပြန်ရင်ဘယ်လိုများပေါက်လဲအမရဆိုတာမတည်ခြင်းကိုပြောတာနော်အမှန်တော့နိဗ္ဗာန်ကိုပြောတာပဲနော်ဝတီဆိုတာကတော့များသောအားဖြင့်မြို့နာမည်တွေမှာထည့်တယ်နော်တံပဝတီတို့အဲ့လိုခေါ်တာရှိတယ်နော်အဲ့လိုအဲ့တော့အမရဝတီဆိုတာမတည်တဲ့မြို့လို့အဓိပ္ပာယ်ပေါက်တာအမှန်တော့နိဗ္ဗာန်ကိုတင်စားပြီးခေါ်ထားတဲ့နာမည်ပဲနော်အဲ့ဒီရိတ်တာမှာဟိုတရားမှမှလာပြီးတော့အားထုတ်တဲ့ဒကမကြီးတယောက်ရှိတယ်အဲ့တရားအားထုတ်တဲ့လူတွေကြောင့်ဖတ်ရရင်များသောအားဖြင့်ဒကမကြီးတွေဖြစ်နေတာပဲများနေတယ်ဒကမကြီးတွေကတသိအလုပ်များနေတယ်လို့ထင်တယ်နော်အဲ့တော့အဲ့ဒီဒကမကြီးကသူရိတ်တာမှာလည်းတရားထုတ်တယ်အိမ်မှာလည်းပဲနေ့တိုင်းတရားထိုင်တယ်ဆိုသူတရားထိုင်တဲ့အခါမှာသူ့လက်ပုံလေးကဖျောင်းတိုင်ကိုသူထွန်းထားတယ်သူလိုတလောက်ဖျောင်းတိုင်ပေါ့နော်ဖျောင်းတိုင်အတိုင်အရှိကြီးဆိုရင်တော့အကြာကြီးထိုင်ရလိမ့်မယ်နော်ဥပမာ तू ကတနားကြီးထိုင်နေနေဆိုရင်အဲ့တနားကြီးလောင်တဲ့ဖျောင်းတိုင်လေး तू ထွန်းလိုက်တယ်ထွန်းပြီးတော့ तू တရားထိုင်တော့တာပဲသူ့မှာသမီးလေးနှစ်ယောက်ရှိတယ်အဲ့တော့ကျောင်းပိတ်တဲ့နေ့ဆိုတော့သမီးလေးတွေကအိမ်မှာပဲရှိနေတယ်ကစားနေကြတာသူတို့မိတရားထိုင်နေတာကိုအမေဘယောက်နေလဲဆိုတာမသိတော့လိုက်ရှာတော့အဲ့ဒီတနေရာမှာတတရအခန်းလေးတောင်းလေးမှာသူဘုရားရှင်လေးတခုရှိတယ်။အဲ့ဒီမှာသူဘုရားရှင်လေးထုံးပြီးတော့တရားထိုင်နေတာမြင်တော့ညီမချင်းကြီးမေးကြတယ်။ဟေးအမေဘာလုပ်နေတာလဲ။သူတို့လေးမေးတာ။ဟိုတယောက်ကလည်းငါလည်းမသိဘူးတဲ့။အဲ့ညီလားမသိပါဘူး။နောက်တယောက်ကပြောပြန်အောင်။နောက်တယောက်ကလည်းကြည့်ပြီးတော့ အိမ်နေတာဟုတ်ပါဘူးထိုင်းနေတာကြီးကဘယ်လိုလုပ်အိမ်မလဲတဲ့ဟာမျက်စိကလည်းမှိတ်ထားတယ်တဲ့နော်ထိုင်းရကြီးအိပ်ပျော်နေတာဖြစ်မှာတဲ့အဲ့လိုနဲ့တို့နှစ်ယောက်ကဟုတ်တယ်မဟုတ်ဘူးပြောရင်းနေခဏနေတော့ဘာမှမပြောဘူးအသာလေးတိတ်တိတ်လေးတို့အောက်ကိုဆင်းသွားတယ်လေကန်းတရားထိုင်နေတဲ့အမေကအဲ့ဒါကြီးအကုန်လုံးကြားနေတယ်နောက်တော့သူ့အတူအချိန်ပြည့်လို့တရားထိုင်တာနေထားသွားတဲ့ခါမှာသူ့သမီးနဲ့တွေ့တော့အဲ့ခုနအမေကလည်းပဲတရားထိုင်နေသူကဘာတွေးလဲဆိုတော့အော်ကလေးတွေကဘာလုပ်လဲလို့လာမေးနေပြီငါပြောလိုက်ရရင်ကောင်းမလားလို့သူတွေးသေးတာနော်ဒီမှာသူကမပြောသေးပါဘူးလေ။နောက်မှပဲပြောတော့မယ်။ငါတရားပဲဆက်ထိုင်မယ်။အဲ့လိုတည်ပြီးသူကသူတရားပဲဆက်ထိုင်တာ။ပြီးသွားမှသူ့သမီးနဲ့တွေ့တဲ့ခါကျတော့သူ့သမီးတွေကအမေကဘာလုပ်တာတော့။ငါတရားထိုင်နေတာပါ။တရားထိုင်နေဆိုတာဘာလုပ်တာလဲ။တရားထိုင်နေဆိုတာငါအသက်ရှူနေတာကိုသိပြီးတော့တခြားဘာမှမတွေးဘဲနဲ့စိတ်ချမ်းသာအောင်နေတာပါ။အဲ့လိုပဲပြောလိုက်တာ။ရိုးရိုးလေးပဲမမပြောရင်လည်းဒီကလေးတွေကနားလည်မှာမဟုတ်အဲ့လိုနဲ့ရက်တော်လေးကြားလာတော့သူ့သမီးလေးတွေကသူတို့ကတရားထိုင်ရမလားလို့မေးလာပြီနော်အဲ့တော့စစကြည့်နော်မိဘကလုံနေကန်နေတာကိုမြင်လာတဲ့ခါကျတော့ကလေးတွေကစိတ်ဝင်စားလာတယ်မေးလာတယ်ပြီးတော့အမေလို့တလူလိုက်လှုပ်ချင်လာတယ်နော်ဒါကလေးရဲ့တဘာဝပဲအဲ့တော့သူ့အမေကလည်းထိုင်ခြင်းရပါတယ်တဲ့နော်အဲ့တော့တရားထိုင်တဲ့ကခေါ်ပြီးအဲဒီနေ့မှသမီးထိုင်ဒီနေ့မှသမီးတယောက်ထိုင်တော်သမီးတို့ကကိုထိုင်နေတဲ့လောက်ထိုင်ထားရင်လည်းချိန်ထသွားကိစ္စမရှိဘူးဟမ်ဘယ်လောက်ကြာကြာကြီးထိုင်ရမယ်လို့အတင်းကျပ်မပြောဘူးအမေကတော့ကိုထိုင်ခြင်းလောက်ဆက်ထိုင်တော့တရားထိုင်တာဘာမှမခက်ဘူးအသက်ရှူတာကိုအားရပါးရရှူဓတိကိုတေချာကတ်ထားသူ့ဘရဝင်လာတာကိုသိနေသူ့ဘရထွက်သွားတာကိုသိနေအဲ့လောက်ပဲတင်ပေးလိုက်တာလဲအဲ့လိုနဲ့ဒီကလေးတွေကကြုံတိုင်းကြုံတိုင်းသူ့အမေတရားထိုင်အတူတူရောပြတ်ထိုင်နေဒါအင်မတန်လုတ်တဲ့ကိစ္စနော်သားသမီးကိုတကယ်ချစ်တဲ့မိဘဆိုရင်ဒီအလုတ်ကိုလုတ်ကိုလုတ်သင့်တယ်ဓမ္မသားသမီးကိုချစ်ရရောက်မှာနော်လောကီပညာတွေသင်ပေးရုံနဲ့မလုံလောက်သေးဘူးနော်အပျော်ပါးတွေအမျိုးမျိုးတို့ခံစားနေအောင်တယ်လီဗီရှင်တွေဗီဒီယိုတွေအမျိုးမျိုးတို့ပေးရုံနဲ့မလုံလောက်သေးဘူးအမှန်တော့အဲ့ဒီဘက်ကိုတစ်ဖက်သားကြီးပါသွားလို့ရှိရင်စိတ်ငြိမ်းချမ်းအောင်မနေတက်လို့ကြီးလာတဲ့ခါမှာအကြီးကျယ်ဒုက္ခရောက်နိုင်တယ်တော့အပျော်ပါလုံးလုံးကင်းမှုဆိုတာတော့မဖြစ်နိုင်ပါဘူးနော်လောကီမှာအဲ့တော့တစ်ဖက်ကအပျော်ပါလည်းပဲထင်းထင်းသိမ်းသိမ်းလုပ်ပြီးပြတော့နောက်တစ်ဖက်ကလည်းပဲတရားနဲ့ပတ်သက်တဲ့အသိဉာဏ်လေးတွေရင့်ကျက်လာအောင်လုပ်တတ်လာအောင်နီလံပေးအောင်မှတကယ်မိဘဝတရားလည်းကျင့်မယ်ဓမ္မမိဘမေတ္တာလည်းပဲတကယ်ပို့ပြတော့ပြပြင်မယ်လေးနဲ့ဘူးအခုဒီမှာရန်ကုန်မှာလည်းဒီလိုပဲသားသမီးတွေနဲ့အတူတူတရားထိုင်ကြတဲ့မိသားစုတွေရှိတယ်တခါတလေရုံပေးရဲ့အလုတ်အားရက်ဒီမှာမိသားစုအကုန်လုံးစုတာနော်ဒီဘက်ကအဖိုးဖွားတွေခိုးဘက်ကအဖိုးဖွားတွေပါပါတယ်ဟမ်သူတို့မိသားစုကအင်မတန်ကြည်နူးစရာကောင်းတဲ့မိသားစုလို့ဆိုရမှာနော်ခိုးဘက်ကအဖိုးဖွားတွေကိုလည်းဖိတ်တယ်အင်ဝင်လာခဲ့ပါအဲ့ဒီမှာသူတို့တင့်တော်တဲ့အစားတော်တစ်ခုကိုလည်းချက်ထားတယ်ချက်ထားပြီးတော့ရောက်လာတဲ့ဆွေမျိုးတွေအားလုံးကိုကျွေးတယ်အဲပြီးပြီဆိုရင်တော့အကုန်လုံးကလေးတွေပါမကြံတရားထိုင်တယ်နော်စုပြီးတော့တဲ့တော့တရားတိခွေလဲနားတယ်တရားလဲထိုင်ကြတယ်အဲ့တော့သူတို့မိသားစုကဲခတ်ကြည့်တော့တယောက်တယောက်ယဉ်ကျေးမှုပွင့်လင်းမှုတော်တော်ရှိတယ်ပြောရဆိုရတာအင်တန်လွယ်ကူတယ်ရိုးရိုးသားသားချစ်ချစ်ခင်ခင်ဆက်ဆံနေကြတာတွေ့ရတယ်တယောက်အကြောင်းတယောက်မကောင်းမပြောဘူးဂုဏ်တုဂုဏ်မြန်လဲမလုပ်ကြဘူးအဲ့ဒီမိသားစုယဉ်ကျေးနေသိနေတာဟုတ်နော်အဲ့လိုတွေ့ရတော့ဩဒါမှတကယ်ကိုမိဘမေတ္တာပေါ်လွင်နေပါလားနော်ဒီလိုလုပ်နိုင်မှလည်းပဲတကယ်မိဘဝတ္တရားကြည်တယ်လို့ဆိုနိုင်မယ်အဲ့တော့အမျိုးမျိုးဖွံ့ဖွံ့တခြားလောကီကိစ္စတွေတော့သင်ပေးပေမယ့်များသောအားဖြင့်တော့တရားနဲ့ပတ်သက်တာစိတ်ငြိမ်းချမ်းအောင်နေဖို့အရေးကိုသင်မပေးကြဘူးတဲ့နော်သင်ပေးဖို့လိုပါတယ် peace of mind and power of mind are the same နော်စိတ်ရဲ့ငြိမ်းချမ်းမှုနဲ့စိတ်ရဲ့အစွမ်းတတ္တိဟာတူတူပါပဲအတိပ္ပယ်ကဘာလဲဆိုတော့ငြိမ်းချမ်းတဲ့စိတ်မှာအစွမ်းတတ္တိရှိတယ်မငြိမ်းချမ်းတဲ့စိတ်မှာအစွမ်းတတ္တိမရှိဘူးနော်အဲ့တော့စိတ်ရဲ့အစွမ်းတတ္တိထက်မြက်ခြင်းစိတ်ကိုငြိမ်းချမ်းအောင်နေ့စဉ်လုပ်မှရမယ်ဘာကြောင့်နေ့စဉ်လုပ်ရလဲဆိုတော့စိတ်မငြိမ်းချမ်းအောင်လုပ်နေတဲ့အရာတွေကကိုယ်ပေါင်းခြင်းမှာအချိန်ပြည့်ရှိနေပါလေနော်မငြိမ်းချမ်းစရာတွေအမျိုးမျိုးမြင်ရတယ်မငြိမ်းချမ်းစရာတွေအမျိုးမျိုးကြားရတယ်မငြိမ်းချမ်းနော်ဒ ဲ့လိုမငင်းချမ်းစရာတွေအများကြီးရှိနေတဲ့အတွက်ကြောင့်ကိုပဲငင်းချမ်းအောင်အမြဲတမ်းလုပ်တဲ့နော်အဲ့တော့မနေ့အေးရကနိုးပြီးဆိုရတဲ့ဒီပင်နဲ့မိုးတာလေးကိုတီးပြီးတော့ခဏအေးရတဲ့မှာပဲတရားမှတ်လိုက်ပါငင်းချမ်းအောင်ချက်ချင်းငင်းချမ်းနေအောင်နော်နိုးနိုးချင်းစိတ်မငင်းချမ်းတဲ့အကြောင်းအရာတစ်ခုကိုစဉ်းစားမိလို့ရှိရင်မငင်းချမ်းမှုကအရင်နေရာယူလိုက်ပြီအဲ့ဒါမကောင်းဘူးနိုးနိုးချင်းငင်းချမ်းတဲ့စိတ်ဖြစ်အောင်အရင်လုပ်ရမယ်ပြီးမှမျက်နှာတက်သွားတဲ့တော့သတိနဲ့လုပ်ပြန်ခဏတရားထိုင်ပါဘုရားရှိခိုးပြန်တရားထိုင်ပါနော်အဲစားရတော့ရေးဆက်ပြီးတော့လောက်ရအောင်မယ်ရုံနေပါလိသွားရအောင်မယ်အဲ့ဒီသွားတာလာတာလောက်တက်ခင်တဲ့အားလုံးကလည်းပဲတက်နေလောက်တတိနဲ့လှုပ်သွားပါနော်ဒါတွေအရင်တော့လည်းပဲဂျုံတိုင်းဂျုံတိုင်းပြောဦးပါနော်အဲ့ဒီလိုတနေ့တာလုံးတတိယတိုင်းတတိယတိုင်းတတိလေးနဲ့ပြန်ပြော့ကပ်ပြော့တိပြော့နေမယ်ဆိုရင်အဲ့ဒီတိနေတဲ့အချိန်လေးဟာ5စက္ကန့်လောက်ပဲကြာရဆိုအောင်တော့အဲ့ဒီ5စက္ကန့်ဟာငင်းချတဲ့အချိန်တမနဲ့လောက်များငင်းချောင်းနေနိုင်မယ်ဆိုရင်တော့အင်မတန်ကြိုးများမှာပဲအဲ့လိုမကြမကြစိတ်ကိုငင်းချောင်းလုပ်နေတဲ့လူဟာမငင်းချမ်းစရာအာရုံနဲ့တွေ့တဲ့အခါမှာအရင်လောက်ပြင်းပြင်းထန်ထန်ပောက်ကွဲမှုမဖြစ်ဘူးပူလောင်မှုမဖြစ်ဘူးနော်နည်းနည်းလေးပဲဖြစ်ပြီးတော့တိပြီးရင်ချက်ချင်းပြန်ပြတော့ပဲငင်းချမ်းသွားတယ်အဲ့တော့စိတ်ဆိုတာအရှင်ရနေရတဲ့ဘက်ကိုသွားတယ်ငင်းချမ်းတဲ့အရှင်ရနေငင်းချမ်းတဲ့ဘက်ကိုပဲသွားတယ်မငင်းချမ်းတဲ့အရှင်ရနေလည်းမငင်းချမ်းတဲ့ဘက်ကိုပဲသွားတာပဲဒါသဘာဝပဲဘာမှမထူဆန်းဘူးဟုတ်နော်ဒါကြောင့်ငင်းချမ်းတဲ့အရှင်ရနေအောင်အလေးချင်းများများလုပ်ပါအလေးချင်းကအရေးကြီးဆုံးပါပဲနော် nothing absolutely nothing is as precious as your peace of mind နော်စကားကိုနှခါတော့ထည့်သေးတယ်နော် nothing ဘယ်အရာမှနော် absolutely nothing လုံးဝကိုဘယ်လိုအရာမှနော်အာဆိုရလဲဆိုတော့တင့်ရဲ့စိတ်ရဲ့ငြင်းချမ်းမှုထက်ပို့ပြီးတော့တန်ဖိုးရှိတဲ့အရာဘယ်လိုအရာမျိုးမှမရှိပါဘူး။နော်။တင့်ရဲ့စိတ်ရဲ့ငြင်းချမ်းမှုလောက်တန်ဖိုးရှိတဲ့အရာဟာဘယ်လိုအရာမှမရှိဘူးလို့။ဒီလိုကြားလိုက်ရတော့အင်းဟုတ်တာပဲလို့ထင်မနော်။ကိုယ်စိတ်ကလေးငြင်းချမ်းနေတဲ့အချိန်မှာတယောက်ကတစ်ခုခုလာပြောတဲ့အခါဒီငြင်းချမ်းမှုလေးပြက်သွားပြီ။နော်။ပြန်ကြည့်စမ်းပါဘာဖြစ်လို့အပြက်ခံလိုက်တယ်လဲ။ဘာဖြစ်လို့အပြက်ခံရလဲဆိုတော့ဟိုကိစ္စကိုအရေးကြီးတယ်ထင်တော့လို့နော်အဲ့တော့စိတ်ကိုမထားတတ်ရင်တရားတန်လောက်ကိစ္စနဲ့လည်းပဲတဏှိကုံဒေါသဖြစ်နေတယ်နော်အဲ့တော့ကိုယ်စိတ်ကိုပြန်ကြည့်စမ်းပါငါစိတ်ငြင်းချမ်းမှုနဲ့ဒီတရားတန်လောက်ကိစ္စနဲ့ဘယ်ဟာပူတန်မှုရှိလဲနော်တရားတန်ဆိုတာထားပါအောင်နော်တထောင်တန်ကိစ္စပေါ့စိတ်ရဲ့ငြင်းချမ်းမှုနဲ့ဒီတထောင်တန်ကိစ္စနဲ့ကဘယ်ဟာပူပြီးတော့တန်မှုရှိတယ်လဲငြင်းချမ်းမှုကပူတန်မှုရှိတယ်ဒါကြောင့်ကိုကိုကိုတတိပေးဖို့ရနော်ဘယ်လိုကိစ္စမျိုးနဲ့မှငင်းချမ်းမှုအပြည့်မခံပါဘူးနော်ဘာကြီးဖြစ်လားဖြစ်လားတတိနဲ့သိပြီးတော့ရှုမှတ်ပြီးတော့စိတ်ကိုငင်းချမ်းအောင်အမြဲတမ်းထားမယ်နော်အဲ့လိုအလေးချင်းလောက်တာများလာရင်တတိပဋ္ဌာန်ဒီဝိပဿနာဉာဏ်ရင့်ကျက်လာလို့ရှိရင်တော်တော်ကြီးကြီးမားမားလောကဓာတ်ကိုတောင်မှတည်တည်ငြိမ်ငြိမ်ခံနိုင်တာကိုတွေ့ရတယ်နော်ဟိုတလောကဒီကမကြီးတယောက်ဆိုရင်တည့်တည့်ပြောရင်ကင်ဆာဖြစ်လို့ခွဲရတယ်သူခွဲပြီလို့ရက်20ကျော်လောက်ပါဒီဖုံဖုံနဲ့တွေ့တာပဲဟုတ်လားသူမလာနိုင်ပါဘူးဖုံဖုံကသူတွေ့ချင်တယ်ဆိုတာနဲ့သူစီတွားရတာပါသူပြောပြတယ်တပိတော့တရားအထုတ်ထားတဲ့အလေးအကျင့်တာမရှိရင်တဲ့ဒီလိုအချိန်မှာအကြီးကျယ်ပူလောင်ရတော့မှာလေကိုယ်ကိုယ်တိုင်ပူလောင်နေမကောက်ကိုမိသားစုကိုပါနော်ကဲပါအောင်ယူပါအောင်လုပ်ကြပါအောင်လို့နော်အဲ့ဒါလို့ဝန်းနေတဲ့ငိုကြွေးတဲ့စကားကြီးပြောမိမှာခုတော့တရားကိုကျိုးကျိုးတင်တင်လေးလားအားထုတ်ထားတာဆိုတော့တရားအသိလေးနည်းနည်းရှိလို့စိတ်မှာနည်းနည်းပပတော့စိုးရင်စိတ်ပူပူပန်စိတ်တော့ဖြစ်သေးတယ်ဖြစ်ပြီးရဲ့ဘယ်လည်းပဲဒီစိတ်ကိုပဲသိချာကြည့်ပြီးတော့ရှုမှတ်ပြီးတော့ခွဲစိတ်ခံတဲ့ကိုဝင်ရတာဒီကင်ဆာရောဂါဖြစ်လို့ခွဲစိတ်ရတယ်ဆိုတာအတန်ကြာရုံနဲ့အမတန်ကြောက်စရာကောင်းတာနော်လူတွေကကင်ဆာဆိုတဲ့အတန်ကြာရင်ကိုတခါတော့ယူမတတ်ဖြစ်ကြတာတချို့ဆိုရင်အဲ့တော့သူကတော့တရားအထုတ်ထားတဲ့သူဆိုတော့အေးအေးစိစိခွဲစိတ်ခံတဲ့ဝင်တာပဲသူခွဲပေးလိုက်တယ်ခွဲပြီးတော့တတိပြန်လဲတဲ့ခါမှလည်းသူဘလို့မှအိတ်ပြင်းပြင်းထန်ထန်ဝေဒနာမခံစားရပါဘူးနည်းနည်းပပလောက်ပဲနောက်မှအစာအိမ်သွေးယူပြီးဘိုက်ကအထိမခံနိုင်တော့နားလာလို့အေးအေးဆေးဆေးပဲဆရာဝန်ခေါ်ပြီးပြောတယ်သူ့ဘိုက်ကအထိမခံနိုင်တော့ဘူးတော်တော်နားနေတယ်သူပြောပုံကအေးအေးဆေးဆေးဖြစ်နေတော့ဆရာဝန်ကမထင်ဘူးတဲ့နော်တိတ်နာတာမထင်ဘူးတဲ့ဒါပေမဲ့တေချာဆန်းတက်ကြည့်တော့မှအခြေအနေကဟုတ်တယ်ဘိုက်ထဲမှာသွေးယူနေတာနောက်သူ့ချက်ချင်းကုသမှုပေးရတော့တာနော်အဲ့တော့အင်မတန်ပြင်းထန်တဲ့ကိုက်ကဝေနာရီခန်းစားနေရတယ်နော်မခွဲခင်မှာတော့အင်တန်ပြင်းထန်တဲ့တောကာကြီးလည်းဖြစ်မှာပဲနော်ဖြစ်လောက်တဲ့ကိစ္စရှိနေတာဘူးဒါပေမဲ့ တတိကြီးကြီးနဲ့နော်တေချာကျူးဆဆာတရားကိုအားထုတ်ပြီးတော့နေတဲ့အတွက်ကြောင့်အများကြီးခံတာပါလေ Liberty includes peace of mind. Peace of mind is a basic liberty. ဒီနေ့ပြောသမျှအားလုံးကငြိမ်းချမ်းမှုနဲ့ပတ်သက်တာကြီးပဲနော်လွတ်လပ်မှုဆိုတဲ့အထက်မှာစိတ်ရဲ့ငြိမ်းချမ်းမှုဆိုတာပါပါတယ်စိတ်ရဲ့ငြိမ်းချမ်းမှုမရှိဘဲနဲ့လွတ်လပ်မှုမရှိနိုင်ဘူးလို့ပြောတာပဲနော်အဲ့တော့ peace of mind is a basic liberty စိတ်ရဲ့ငြိမ်းချမ်းမှုဆိုတာအခြေခံကြတဲ့လွတ်လပ်မှုတစ်မျိုးပါအဲ့တော့ဒီစိတ်ရဲ့ငြိမ်းချမ်းမှုကတတိတမာတိလောက်နဲ့ကိုအတော်တန်တော့ရတယ်နော်ဝိပဿနာညာအစဉ်အမြင့်ကြီးကိုမရောက်သေးရင်တောင်မှတောယုံတန်ဝန်လောက်တတိတမာတိကောင်းယုံနဲ့စိတ်ကနည်းနည်းလေးငြိမ်းချမ်းတယ်ငြိမ်းချမ်းတဲ့လောက်လည်းပဲလွတ်လပ်တယ်နော်ဒီထက်ပိုးပြီးတော့တတိတမာတိကောင်းလေလေဒီထက်ပိုးပြီးတော့ဝိပဿနာညာနေရင်ကျက်လေလေပိုးပြီးတော့ငြိမ်းချမ်းလေလေပိုးပြီးတော့လွတ်လပ်လေလေဖြစ်တာပဲနော်ဒီလိုနဲ့မဉဏ်ပညာရမယ်ဆိုရင်တော့အင်မတန်လွတ်လပ်သွားတာပဲပထမမဲ့ကိုရပြီဆိုရင်တက္ကရာဒိဋ္ဌိဆိုတဲ့အင်မတန်ကြီးမားတဲ့အနောင်ဖွဲ့ကြီးကလွတ်လပ်သွားတာပဲ။လူတွေမှာဝန်တို့ဝန်ဖို့အကြီးဆုံးဟာတက္ကရာဒိဋ္ဌိပါ။လောဘဒေါသမဟုတ်သေးဘူးနော်။လောဘဒေါသမဟုတ်ဝန်တို့ကတလောက်မကြီးဘူး။နော်။တတိနဲ့ဉာဏ်နဲ့နေတက်လို့ရှိရင်တော်တော်လေးလျှော့လို့လည်းရပါတယ်နော်။ဒါကြောင့်လောဘဒေါသကိုအကုန်လုံးပယ်လိုက်ဖို့ကပထမအဆင့်မှာအရေးမကြီးသေးပါဘူး။တို့တော့ဖြစ်တိုင်းဖြစ်တိုင်းသိပြီးတော့စိတ်ကိုငြိမ်းချမ်းအောင်ပြန်ထားပြီးတော့ဒီခန္ဓာမှာဖြစ်သည်မြရုပ်တရားတွေဒီခန္ဓာမှာဖြစ်သည်မြဝေဒနာတွေစိတ်မှာဖြစ်သည်မြဒေါမနတဒေါမနတအပါဝင်အတွေးတွေအားလုံးနော်အဲ့ဒါတွေကိုသိချာရှိမှပြီးတော့ဒါတွေဟာသဘာဝတရားတွေပဲသူကသူဖြစ်เสียအကြောင်းရှိလို့ဖြစ်လာနေတာနော်ဖြစ်လာတာကိုသိချာတည့်တည့်ကြည့်တဲ့ခါမှလည်းပဲတကယ်ပြစ္ဆုတ်ပန်တာတဲ့တိတယ်နဲ့တပြင်းနဲ့မရှိတော့ပါဘူးအင်မတန်တိတယ်နော်တိကနေကိုပြတ်ကျသွားပြီအင်မတန်တင်းနေအောင်ခြိထားတဲ့ကြိုတန်းကြီးတစ်ခုအင်မတန်ထက်နဲ့ထက်တဲ့ဓာတ်နဲ့ခုတ်လိုက်လို့ပဲနော်ပစ္စုပန်တက်တဲ့တိဆိုရင်မရှိဘူးတိတာနဲ့မရှိတာနဲ့ကတပြိုင်တည်းကိုဖြစ်နေတယ်လို့ပဲနော်တော့အဲ့ဒါလို့ပစ္စုပန်တက်တဲ့ရှုမှတ်နေလို့ရှိရင်ဘယ်ဟာကိုမှငါလို့ခေါ်လို့မရပါလားဆိုတော့တိလာတယ်နော်ဒီထက်ပိုပြီးတော့ညာရင်းကျလာလို့ရှိရင်ဒီယုတ်တရားနန္တရားတွေဒီစိတ်တွေကိုပဲတိနေတဲ့ဝိပဿနာရှုစိတ်နော်ဝိပဿနာဉာဏ်ကိုပဲပြန်ကြည့်လို့ရတယ်နော်ဥပမာဒီယုတ်တရားနဲ့တရားတွေကိုကြည့်ပြီးတော့သူ့သဘောသူဆောင်တယ်လို့ဒီလိုတိနေတဲ့ခါမှာနော်အနတ္တကိုတိနေတဲ့ခါမှာဒီအနတ္တဉာဏ်ကိုပြန်ကြည့်လို့ရတယ်နော်အဲ့လိုပြန်ကြည့်ဓမ္မနုပဿနာဖြစ်သွားပြီနော်ဒါကာယနုပဿနာဝေဒနုပဿနာစိတ်တနုပဿနာလို့ရင်းကနေဓမ္မနုပဿနာဖြစ်နေပြီနော်ဆိုတော့အနတ္တကိုမြင်နေအဲ့ဒီအနတ္တဉာဏ်ကိုပြန်ကြည့်လို့ရတယ်အနိစ္စကိုမြင်နေအဲ့ဒီအနိစ္စဉာဏ်ကိုလည်းပြန်ကြည့်လို့ရတယ်ဒုက္ခကိုမြင်နေအဲ့ဒီဒုက္ခဉာဏ်ကိုလည်းပြန်ကြည့်လို့ရတယ်နော်ဒါပြန်ကြည့်မှလည်းပဲဝိပဿနာပို့ပြီးတော့ရင့်ကျက်တယ်နော်တုံးမရင်အစမှာတော့ငါသိတယ်လို့ထင်နေပြန်တယ်အနိစ္စကိုငါသိတယ်အနတ္တကိုငါသိတယ်လို့ဒီသိတဲ့စိတ်ကလေးမှငါပါပါနေတတ်တယ်နော်သူ့ကိုပါပြန်ပြီးတော့ရှုမှတ်လိုက်လို့ရှိရင်ဟောဒီသိတဲ့စိတ်ဒီပင်ရင်ငါမဟုတ်ဘူးနော်ဝိပဿနာကပဲဝိပဿနာကိုရှုသွားနေတာပါဘုသူတရားအထုတ်တယ်လို့ပြောလို့မရတော့ဘူးเนาะအစမှာတော့ငါတရားထိုင်နေတာเนาะကြားလာတဲ့ခါမှာအဲ့ဒီတရားထိုင်နေစိတ်ကိုပဲရှုမှန်းရင်ရှုမှန်းရင်ねသိလာတဲ့ခါမှာတရားကတရားကိုအထုတ်တာပါသင်္ခါရတရားတွေကသင်္ခါရတရားတွေကိုရှုမှတ်နေတယ်ငါတရားလို့လည်းမထင်တော့ငါသမာဓိလို့လည်းမထင်တော့ငါဉာဏ်လို့လည်းမထင်တော့ဘူးเนาะပို့ပြီးတော့အတ္တဒိဋ္ဌိတက္ကရာဒိဋ္ဌိဟာကင်းကွာသွားတာနော်ဒီလိုနဲ့မဉဏ်ပူဉဏ်ရောက်သွားပြီဆိုရင်ဒီတက္ကရာဒိဋ္ဌိတခုရော့ယုံတဲ့ကိုပဲနေရထင်ရတာအင်မတန်တက်တာသွားတယ်ပေါ်ပါသွားတယ်နော်အဲ့တော့ဝန်တုံ့ဘူအကြီးဆုံးဟာတက္ကရာဒိဋ္ဌိပါဒါကြောင့်အချိန်ရတဲ့လောက်ငြင်းချအောင်နေပါငြင်းချမှုတဲ့ပူတန်မှုရှိတာမရှိပါဘူးငြင်းချအောင်နေရင်လည်းခန္ဓာရဲ့သဘာဝတွေကိုတိတိတိတိပြီးတော့ကြာလီလွတ်လပ်လေးအေးချမ်းလေးဖြစ်မယ်မဉဏ်ပူဉဏ်လည်းရမယ်ဒီဃာကြီးလည်းတနေ့တရားကို3ချိန်4ချိန်လောက်ထိုင်တယ်တဲ့ဒီဃာကြီးရောဗာမြတ်ပြောကျင်တာရှိတော့တနေ့လို့အချိန်ပြည့်နော်တရားရှိမှပြီးငင်းချောင်းနေလောက်တက်လို့ရှိရင်အချိန်တိုင်းဟာတရားထုတ်တဲ့အချိန်ပဲနေရာတိုင်းဟာတရားထုတ်တဲ့နေရာ ဘယ်နေရာကြမှာဘယ်အချိန်ကြမှာလို့အချိန်ရွှေ့ဖို့မလိုဘူးနေရာရွေးဖို့မလိုဘူးဘယ်လိုလုပ်ဆိုတော့တရားနာမှမနေရင်မငင်းချမ်းဘူးအဲ့တော့အထုတ်တဲ့ဤတွေကတော့ဘာမှမခက်ပါဘူးဘယ်ဤဖြစ်ဖြစ်ပရမတ်တဲ့ဖို့နဲ့ပြစ္ဆုတ်ပန်တဲ့ဖို့ဒါပဲရည်ကြည့်တာပါအတွေ့တော့မပါဘဲနဲ့ပရမတက်အောင်ပြစ္ဆုတ်ပံတက်အောင်ရှိမှနိုင်ဘယ်လိုနည်းနဲ့ရှိမှရှိမှဝိပဿနာဉာဏ်မဉာဏ်ပုံညာရနိုင်တာကြီးပါပဲ။နည်းနဲ့ပတ်သက်ပြီးဇဝေဇဝါမဖြစ်စေခြင်း။ကိုယ်နဲ့အစဉ်ပြေမဲ့နည်းကိုပဲရွေးပြီးတော့စူးစူးဆက်ဆိုင်ဇွဲကောင်းကောင်းနဲ့ရည်ရှိအားထုတ်ဖို့လိုတယ်။